Welcome to the Voice of America in Burmese.
Mingla nyan chama dot ta shin mya shin. American bi dong su myo raw Washington DC ga ne VOA Myanmar bai season ye 2015 khu ne September 16 ye Paw Tu Hu ne nya phe 9 na ya ne 10 na di season rwe go tat yai chou lwin pe ni ba bi. Line to meter 24 25 ne 51 to wa ne phan yu na sin nai ma de shin.ကျမနန်းလောပါအခုညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်ပေးပါမယ်
။မင်္ဂလာညချမ်းပါရှင်။ကျမတင်ကြီးထိုက်ပါ။ဟန်ဂရီနိုင်ငံကနေဆက်လုံခြုံရေးတင်းတင်းကြပ်ကြပ်ကင်တွယ်လိုက်တာကြောင့်ရွှေပြောင်းဒုက္ခသည်တွေတောင်ပိုင်းဥရောပနိုင်ငံတွေကြီးကိုဥတီသွားနေကြပါတယ်။ဒီဆီးရီးယားဒုက္ခသည်တွေအရေးဟာဆိုလို့ရှိရင်လည်းအနောက်နိုင်ငံတွေရဲ့ပြဿနာသာဖြစ်တယ်လို့ဆီးရီးယားသမ္မတကအပြစ်ဖို့လိုက်ပါတယ်။နောက်စီတန်ဂျိုးရဲ့လာတဲ့စင်းပေါ်မှာရေတွေ့ရတယ်လို့သိပ္ပံပညာရှင်တို့ကပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပေးပါမယ်ရှင်
။ကောင်းပါပြီ။တနင်္ဂနွေလုံးအပြစ်ခတ်ရဆဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးရင်းနဲ့ပတ်သက်လို့အစိုးရငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့နာဂလက်နက်ကင်အဖွဲ့ကိုယ်စားလှယ်ဒီကနေ့ရန်ကုန်မှာဆွေးဆုံဆွေးနွေးခဲ့ကြပါတယ်
။အစိုးရဘက်ကတော့လက်မှတ်ထိုးရင်ဒီအိန္ဒိယနိုင်ငံနဲ့ဆက်ဆံရေးကိုအထူးသတိထားဖို့ဟာအိန္ဒိယဘက်မှာ
မြန်မာငြိမ်းချမ်းရေးစင်တာကဦးအောင်နိုင်ဦးပါရှင်အပြစ်ဆုံးကိုနောက်ပိုင်းမှာတင်ပြပါမယ်။ဒါအပြင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကမကြာခဏထုတ်ပြန်နေတဲ့တိကျမှုလည်းမရှိတဲ့ရွေးကောက်ပွဲနဲ့တရင်ရယူခွင့်ရှိရေးကန့်သတ်ချက်တွေအကြောင်းတင်ပြချက်နဲ့ရွေးကောက်ပွဲမှာပတ်ဝန်းရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းစည်းရင်းကိုရွေးကောက်ပွဲကော်မရှင်ဘက်ကအခုထိတိကျစွာထုတ်ပြန်နိုင်ခြင်းမရှိသေးတဲ့တရင်တွေအပြင်အမေရိကန်ရွေးကောက်ပွဲနောက်ဆုံးရတရင်ကိုလည်းတင်ပြတော်ဖို့ရှိပါတယ်။ခုရင်ဆုံးတော့ပုတ်ထူးနေညပိုင်းနောက်ဆုံးရထားတဲ့တရင်တွေကိုမှတ်တင်ကြီးထိုင်တဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင်။
ဟန်ဂရီနိုင်ငံတွင်းမှာတရားမဝင်ဖြတ်တန်းသွားလာကြတဲ့ရွှေပြောင်ဒုက္ခသည်အရေးအတွက်ဟာမနစ်အင်ကာနေတို့ကတိတိသားသားရော့ကျသွားတဲ့အချိန်မှာပဲဒါဇင်နဲ့ချီတဲ့ရွှေပြောင်ဒုက္ခသည်တွေစာဗီယာကိုဖြတ်ပြီးခရိုအေးရှားနိုင်ငံတွင်းကိုဝင်ရောက်လာကြတဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်။နိုင်ငံတွင်းကတရားမဝင်ဖြတ်တန်းသွားလာကြသူတွေကိုအပြစ်ပေးမယ်။ဟန်ဂရီရဲ့တင်းကျပ်တဲ့ဥပဒေသစ်ကိုစတင်ကျင့်သုံးတဲ့ပထမနေ့မှာပဲတရားမဝင်ဖြတ်တန်းသွားလာသူ366ဦးပဲရှိတော့တယ်လို့ဟန်ဂရီအစိုးရကဒီကနေ့မှပြောဆိုပါတယ်။ပြီးခဲ့တဲ့တနင်္လာနေ့တုန်းကတော့ဟန်ဂရီနိုင်ငံတွင်းကိုတရားမဝင်ဖြတ်တန်းကြတဲ့ရွှေပြောင်ဒုက္ခသည်9380ထိရှိခဲ့တယ်လို့လည်းရဲတို့ကပြောပါတယ်။ဒီလိုတင်းချက်မှုတွေကြောင့်ဒုက္ခသည်တွေဟာဥရောပတောင်ပိုင်းကိုဥတီချက်ပြောင်းသွားမယ်အနေအထားရှိနေပါတယ်။မနေ့အင်ကာနေ့မှာပဲဆာဗီယာကနေခရိုအေးရှားနိုင်ငံတဲ့ကိုဒါဇင်နဲ့ချီတဲ့ဒုက္ခသည်တွေဝင်လာကြတာကိုတွေ့ခဲ့ကြရပြီးနောက်ထပ်ဒုက္ခသည်အများအပြားဟာလည်းဆာဗီယာနိုင်ငံပရီစီဗိုမျိုးကနေခရိုအေးရှားကိုဥတီသွားကြမဲ့ပုံလည်းရှိနေပါတယ်ဒုက္ခသည်တွေကိုနေရာချထားပေးဖို့ပြင်ဆင်ထားပြီးလိုအပ်ခဲ့ရင်အရေးပေါ်အစီအစဉ်လည်းချမှတ်ကျင့်သုံးသွားမယ်လို့ခရိုအေးရှားပြည်ထောင်ရေးဝန်ကြီးကအင်ကာနေ့တုန်းကရုပ်မြင်သံကြားဆွေးနွေးကန်တစ်ခုမှာပြောဆိုသွားပါတယ်ရှင
်ဆီးရီးယားသမ္မတဘက်ရှာအယ်အဆက်ကဆီးရီးယားပဋိပက္ခအစကတည်းကအနောက်နိုင်ငံတွေကကျန်းဖက်သမားတွေကိုထောက်ခံအားပေးခဲ့တယ်လို့ဆိုပြီးသူ့နိုင်ငံကနေဒုက္ခသည်တွေဥရောပကိုအလုံးရင်းနဲ့ထွက်ခွာနေတာနဲ့ပတ်သက်လို့အနောက်နိုင်ငံတွေကိုအပြစ်ပုံလိုက်ပါတယ်။ဆီးရီးယားမှာငြိမ်းချမ်းတဲ့လူမှုဆန္ဒပြပွဲတွေပြင်းပြင်းထန်ထန်ချိန်မုံခံခဲ့ရပြီးနိုင်ငံရေးအုပ်စုတွေအမျိုးမျိုးကွဲကပြည်တွင်းစစ်ပဋိပက္ခတွေစတင်ခဲ့တဲ့2011ခုနှစ်မတ်လကစလို့ဆီးရီးယားပြည်သူတဝက်လောက်သူတို့ရဲ့အိုးအိမ်တွေကိုစွန့်ခွာထွက်ပြေးခဲ့ကြရတာဖြစ်ပါတယ်။အခုလိုတိုင်းပြည်တွေပြည်သူတွေတိုင်းပြည်ကနေထွက်ပြေးရတာဟာငြိမ်းချမ်းတဲ့လူမှုဆန္ဒပြပွဲတွေကိုအကြမ်းဖက်နှိမ်နင်းခဲ့တာကြောင့်ဒါမှမဟုတ်အစိုးရရဲ့လုပ်ရက်တွေကြောင့်ဆိုတဲ့အမြင်ကိုမစ္စတာအာဆက်ကရုရှားသတင်းမီဒီယာတခုနဲ့တွေ့ဆုံမေးမြန်းချိန်မှာငင်းပယ်သွားခဲ့ပါတယ်။တိုင်းပြည်ကနေလူတွေခုလိုထွက်ခွာတာဟာတစိ့တစ်ပိုင်းအားဖြင့်အနောက်နိုင်ငံအစိုးရတွေရဲ့ဝါဒဖြန့်ချီမှုတွေကြောင့်ဖြစ်ပြီးအနောက်နိုင်ငံအစိုးရတွေဟာအစကတည်းကဆီးရီးယားမှာပဋိပက္ခဖြစ်အောင်ဖန်တီးခဲ့ကြတယ်လို့မစ္စတာအာဆက်ကဆွဆဲလိုက်ပါတယ်။အစိုးရကိုဆန့်ကျင်သူတွေဟာအချမ်းဖက်သမားတွေပဲလို့မစ္စတာအာဆက်ကအမြဲတမ်းပြောလာခဲ့ပါတယ်။အမေရိကန်နဲ့တခြားဥရောပနိုင်ငံတွေကတော့သဘောထားပြောင်ပြောင်းနဲ့ဆီးရီးယားသဘုံအဖွဲ့တွေကိုစစ်လက်နက်ပစ္စည်းတွေနဲ့သင်တန်းတွေပေးနေခဲ့ပါတယ်။တကယ်တော့ဆီးရီးယားနိုင်ငံရဲ့ပဋိပက္ခတိုင်းပြည်အခြေပဲနဲ့မြောက်ပိုင်းကဒေသတော်တော်များများကိုအခုသက်ယူထားတဲ့ IS Islamic စစ်သေးကြွအဖွဲ့ပေါ်ပေါက်လာတာကြောင့်ပိုပြီးရှုပ်ထွေးခဲ့ပါတယ်ခင်ဗျာ။
အီရန်နျူကလ িয়ার သဘောတူညီချက်အပေါ်မှာဆန့်ကျင်ကန့်ကွက်ဖို့ကြိုးစားနေကြပြီမလဲ။အမေရိကန်အစိုးရအနေနဲ့တော့ဒီသဘောတူညီချက်အတိုင်းရှေ့ဆက်သွားမှာဖြစ်တယ်လို့ဒုတိယသမ္မတဂျိုးဘိုင်ဒင်ရဲ့အမျိုးသားလုံခြုံရေးအကြံပေးကအင်ကာနေ့မှာပြောဆိုပါရတယ်။ဒုတိယသမ္မတရဲ့အကြံပေးကောလင်းခဲလ်က VOA ပါရှန်ဌာနကိုအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့ဇူလိုင်လအတွင်းအီရန်နဲ့အမေရိကန်ဗြိတိန်တရုတ်ပြင်သစ်ရုရှားဂျာမနီတို့ကြားသဘောတူခဲ့ကြတဲ့အီရန်နျူကလ িয়ার သဘောတူစာချုပ်ကိုအမေရိကန်လွှတ်တော်မှရီပပ်ဘလစ်ကန်လွှတ်တော်အမတ်တွေကအပြင်းအထန်ဆန့်ကျင်နေကြတာဖြစ်ပါတယ်။အီရန်နျူကလ িয়ার သဘောတူညီချက်ကိုလွှတ်တော်ကအတိပြုမလားပေးချမလားဆိုတာကိုမဲခွဲဆုံးဖြတ်ဖို့အတွက်ရက်ပေါင်း60ပြန်လည်သုံးသပ်ခွင့်လည်းရရှိထားတာဖြစ်ပါတယ်။ အီရန်နျူကလ িয়ার သဘောတူညီချက်ကိုပယ်ချနိုင်ရေးရီပါဘလီကန်တို့ရဲ့စ조사မှုကအခုချိန်ထိတော့မအောင်မြင်သေးပါဘူး။နောက်နေ့အမေရိကန်သမ္မတနေရာဝင်ရောက်ရှင်းပြိုင်ချမဲ့ရီပါဘလီကန်အများစုကလည်းအီရန်နျူကလ িয়ার သဘောတူညီချက်ကိုပြင်ဆင်ဖို့ဒါမှမဟုတ်လည်းပယ်ချနိုင်ဖို့လှုံ့ဆော်သွားမယ်လို့ပြောဆိုထားပါတယ်။အီရန်နျူကလ িয়ার သဘောတူညီချက်အရအီရန်တို့ကိုတန်းခတ်ပိတ်ဆို့မှုရှော့ချပေးရမှာဖြစ်ပါတယ်။အီရန်ရဲ့နျူကလ িয়ার ဆိုင်ရာလုံဆောင်ချက်တွေနဲ့ပတ်သက်တဲ့တန်းခတ်ပိတ်ဆို့မှုတွေကိုဖယ်ရှားပေးရမှာဖြစ်ပေမဲ့လူခွင့်ရေးချိုးဖောက်မှုအကြမ်းဖက်မှုတို့နဲ့ဆက်နွယ်ပြီးချမှတ်ထားတဲ့တန်းခတ်ပိတ်ဆို့မှုတွေကတော့ဆက်ပြီးရှိနေအောင်မှာဖြစ်တယ်လို့လည်းအမေရိကန်ဒုတိယသမ္မတရဲ့အကြံပေးမစ္စတာကဲလ်ကပြောဆိုခဲ့ပါတယ်ရှင်
။အမေရိကန်နိုင်ငံမှာတော့ Republican Party ကနေသမ္မတကိုယ်စားလှယ်လောင်းဖြစ်ရှင်ပြန်ရွေးခံဖို့ထိတ်ဆုံးမှရှိနေသူ72ရဲ့ဒုတိယချင်းစကားစစ်ထိုးဘက်ကို Los Angeles မြို့နာက Ronald Reagan စာကြည့်တိုင်းမှာဒီနေ့လှုပ်ဖို့ရှိနေပြီးအဲ့ဒီထဲမှာတန်းကျွယ်တထေမီဒီယာလုံငန်းရှင် Donald Trump ဟာအများစိတ်ဝင်စားခံရမှုအဓိကနေရာမှာရှိနေပါတယ်။အပြောချီးပြီးကိုယ်ရည်ကိုယ်သွေးများတဲ့ Trump ဟာမဲဆန္ဒရှင်အမြင့်စတန်းအတော်များများမှာထိတ်ကဥဆောင်နေတာပါ။တနိုင်ငံလုံးကိုပါရုတ်တံကနေတဆင့်လွှင့်ပြမယ်ဒီစကားစစ်ထိုးဘက်အတွင်းမှာတော့ပြိုင်ဘက်အတော်များများကသူ့ကိုထိုးနှက်ဝေဖန်ပြောဆိုကြမယ်လို့မျှော်လင့်ရပါတယ်။Mr. Trump ဟာမဲဆွေစီရင်လှုပ်ရှားမှုတစ်ချောင်းမှာသူ့ပြိုင်ဘက်တွေကိုအတော်လေးတက်ခိုက်ဝေဖန်ခဲ့တယ်ပါဒီထဲမှာတော့အရင်သမ္မတဟောက်နှစ်ဦးရဲ့သားနဲ့ညီဖြစ်သူ Florida ပြည်နယ်အုပ်ချုပ်ရေးမှူးကောင် Jeb Bush လည်းပါခဲ့ပါတယ်တကယ်တော့ကိုယ်စားလှယ်လောင်းဖြစ်ဝင်ရှင်ပြိုင်မှု Mr. Donald Trump မကြေညာခင်အချိန်အထိ Jeb Bush ဟာ Republican Party ရဲ့သမ္မတကိုယ်စားလှယ်လောင်းဖြစ်လာဖို့ဆိုပြီးတပေးခံခဲ့ရသူဖြစ်ပါတယ်ခင်ဗျာ
အမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရွေးမြန်မာပိုင်းစီစဉ်ကနေဗုဒ္ဓဟူးနေ့ညပိုင်းသတင်းတွေကိုဆက်ပြီးခြေညာပေးနေပါတယ်ရှင်။နောက်သတင်းမှတ်ထဲမှာတရုတ်သမ္မတရှီချင်းပင်အမေရိကန်ပြည်ထောင်စုကိုပထမဆုံးတရားဝင်ခီးစဉ်ဖြစ်နဲ့လာရောက်မယ်လို့အမေရိကန်သမ္မတအိမ်ဘျူရိုကမနေ့ကခြေညာချက်ထုတ်အတည်ပြုပါတယ်။အမေရိကန်နဲ့တရုတ်အစိုးရနှစ်ရက်ကြာမကြေလည်မှုတွေတိုးပွားနေတဲ့အချိန်မှာတရုတ်သမ္မတရဲ့အမေရိကန်ခီးစဉ်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။တရုတ်ပြည်သူသမ္မတနိုင်ငံရဲ့သမ္မတရှီချင်းပင်ကိုအမေရိကန်သမ္မတဘရက်အိုဘားမားကအိမ်ပြော်မှာစက်တင်ဘာလ25ရက်နေ့မှာလက်ခံတွေ့ဆုံမှာဖြစ်တယ်လို့မနေ့နှောင်းပိုင်းကကြေညာချက်မှာဖော်ပြခဲ့တာဖြစ်ပါတယ်။တရုတ်သမ္မတအမေရိကန်ကိုလာရောက်တဲ့အချိန်မှာအိမ်ပြော်မှာနိုင်ငံတော်ညစာစားပွဲနဲ့တက်ခင်းမှာဖြစ်ပြီးသမ္မတဂရော်ဒီလည်းတက်ရောက်ကြမယ်လို့အိမ်ပြော်ရဲ့ကြေညာချက်ကဖော်ပြပါတယ်။ဒီတွေ့ဆုံပွဲမှာသမ္မတနှစ်ဦးတို့ကြားသဘောမတူတာတွေကိုဆွေးနွေးညှိနှိုင်းနိုင်မှာမို့အမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားကမ္ဘာအရေးကအစဒေတာရင်းအရေးနဲ့နှစ်နိုင်ငံအကျိုးတူကိစ္စရပ်တွေအထိပူးပေါင်းဆောင်ရွက်မှုတွေကိုတိုးချဲ့နိုင်မဲ့အခွင့်အလမ်းဖြစ်တယ်လို့လည်းအိမ်ပြော်ရဲ့ကြေညာချက်ကထပ်လောင်းဖော်ပြပါတယ်။အမေရိကန်နဲ့တရုတ်အစိုးရတို့ကြားသဘောထားမတိုက်ဆိုင်မှုတွေကြောင့်နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေအပေါ်မှာတက်ရောက်မှုတွေကလည်းရှိနေတာပါ။အမေရိကန်နဲ့တရုတ်ကြားစိုက်ဘာတိုက်ခိုက်မှုပြဿနာကလည်းနှစ်နိုင်ငံကြားအထက်အငော့ဖြစ်နေတဲ့အဓိကကိစ္စတစ်ခုဖြစ်ပါတယ်။ဒါအပြင်တောင်တရုတ်ပင်လယ်ပြင်ပိုင်ဆိုင်မှုအငင်းပွားမှုလူခွင့်ရေးချိုးဖောက်မှုနဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာအရေးအရာတွေမှာလည်းအမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားသဘောထားကွဲနေကြပါလိမ့်ရှင်
။သီရိလင်္ကာနိုင်ငံရဲ့26နှစ်ကြာပြည်တွင်းစစ်အတွင်းပြစ်မှုကျူးလွန်ကဲမှုတွေကိုတာဝန်ခံနိုင်ဖို့အတွက်နိုင်ငံရဲ့တရားရေးစနစ်ကိုအားထားနိုင်မှာမဟုတ်ဘူးလို့ဒီအစားအထူးခေါ်ယုံကိုအသုံးပြုတင်တယ်လို့ကုလသမဂ္ဂကဒီနေ့မှပဲထုတ်ပြန်တဲ့စီရင်ခံစာမှာဖော်ပြလိုက်ပါတယ်။လွတ်လပ်ရေးအတွက်တိုက်ခတ်ခဲ့ကြတဲ့လူနည်းစုတမိတွေနဲ့အစိုးရတပ်တို့ကြားဖြစ်ခဲ့တဲ့တိုက်ပွဲတွေအတွင်းစစ်ရာဇဝတ်မှုတွေနဲ့လူသားမျိုးနွယ်စုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေရှိနေတယ်လို့ပြောထားတဲ့ကုလလူခွင့်ရေးအဖွဲ့ကြီးရဲ့ဆောင်းရှက်တစ်စိတ်တစ်ပိုင်းဖြစ်အခုစီရင်ခံစာထွက်ပေါ်လာတာပါ။သီရိလင်္ကာအစိုးရတပ်နဲ့တမိချားတပုံတို့ကြားတိုက်ပွဲတွေကြောင့်လူ300,000ကျော်သေဆုံးခဲ့တယ်လို့လည်းအများကခန့်မှန်းထားပါတယ်။အခြားနိုင်ငံတွေမှာနိုင်ငံတကာခုံတမာတိလူကြီးတွေတရားစွဲဆိုရေးမှုတွေနဲ့ရှိနေတွင်တဲ့စုံစမ်းစစ်ဆေးမှုတွေအသုံးပြုတဲ့ပုံစံကိုသီရိလင်္ကာနိုင်ငံအနေနဲ့လေ့လာသင့်တယ်လို့လည်းအစိုးရခန်းစားကဖော်ပြလိုက်ပါတယ်။ပြည်တွင်းတရားစီရင်တခုတည်းနဲ့တော့နိုင်ငံတွင်းကဆယ်စုနှစ်တွေချီပြီးရှိခဲ့တဲ့အကြမ်းဖက်မှုတွေလွဲမတဲ့စီမံခန့်ခွဲမှုတွေနဲ့ကတိကဝတ်ကျိုးပြတ်တာတွေကိုစီရင်ချက်ချနိုင်ဖို့နဲ့ကျေပြောလာတဲ့ကိစ္စကြီးတစ်ခုလုံးကိုလည်းလွှမ်းခြုံလုပ်ကွယ်နိုင်မှာမဟုတ်ဘူးလို့ကုလသမဂ္ဂအခွင့်အရေးမဟာမင်းကြီးဆိုင်ရာအယ်အယ်ဟူစိန်ကပြောလိုက်ပါတယ်ခင်ဗျာ။
အမေရိကန်အကသသိပ်ပိုင်အေဂျင်စီ NASA ရဲ့ထုတ်ပြန်ချက်အရစီတန်ဂျိုကိုပတ်နေတဲ့ Adele Ras လပေါ်မှာအသက်ရှင်ရေးအတွက်ရေးပါတယ်လို့ယူဆရတဲ့ရေးကိုတွေ့ရှိခဲ့ရပါတယ်။ Adele Ras လပေါ်မှာရေခဲမျက်နှာပြင်အောက်မှာဘောင်းပင်ခတ်နေတဲ့ရေးကိုတွေ့ခဲ့ရတာဖြစ်ပါတယ်။ စေတန်ကျိုးရဲ့60မြောက်ကြီးဆုံးလပေါ်မှာရေရှိနိုင်တယ်လို့သိပ္ပံပညာရှင်တွေအစဉ်အဆက်ယုံကြည်ခဲ့ကြပြီးလရဲ့တာဝန်ရိုးစွန်းဒေသမှာပင်လယ်လိုမျိုးရေကန်လိုမျိုးရှိနေမယ်လို့ယူဆထားခဲ့ကြတာဖြစ်ပါတယ်ကာစနီယာကတရှင်ကနေတွေးရှိထားတဲ့တာဝန်ရိုးစွန်းဒေသကရေတွေပန်းထွက်နေတဲ့ပုံစံအရဒီလိုယူဆခဲ့ကြတာလည်းဖြစ်ပါတယ်ကာစနီအာကတရင်ကနေ9နှစ်ကြာရိုက်ကူရယူထားတဲ့ပုံရိပ်တွေအရလဟာစေတန်ဂျိုကိုပတ်နေတဲ့တစ်ချိန်ထဲမှာပဲသူကိုယ်တိုင်လည်းလှုပ်ခတ်နေတယ်လို့သိပ္ပံပညာရှင်တို့တွေးခဲ့ရပါတယ်။ဒါပေမဲ့စေတန်ဂျိုကိုပတ်နေတဲ့အဒဲလရက်လဘော်ကရေကန်ကဘလို့အကြောင်းကြောင့်ရေခဲမနေရတယ်လဲဆိုတာကိုတော့သိပ္ပံပညာရှင်တို့မသိရသေးပါဘူးရှင်
။2024ခုနှစ်နွေရာသီအိုလံပစ်ပွဲအင်ရှင်ဖြစ်ရာထဲနောက်ဆုံးစကားတင်၅မြို့ဆင်းကိုနိုင်ငံတကာအိုလံပစ်ကော်မတီကထုတ်ပြန်လိုက်ရမှာဥရောပမြို့တွေဖြစ်တဲ့ဘူဒါပက်စ်၊ဟမ်ဘာ့ဂ်၊ပဲရစ်၊ရောမနဲ့အမေရိကန်နောက်ပဲချန်ကလော့စ်အိန်ဂျလိစ်မြို့တွေဖြစ်ချပါတယ်။အင်ရှင်ဖြစ်လက်ခံကျင်းပဖို့ရှောက်နိုင်တဲ့နောက်ဆုံးသတ်မှတ်ရအင်ကာနေတကောင်ရဲမှာပဲအခုလို IOC နိုင်ငံတကာအိုလံပစ်ကော်မတီကကြေညာလိုက်တာပါ။အခုနောက်ဆုံးစကားတင်၅မြို့ဟာပွဲကျင်းပဖို့တင့်တော်တဲ့အကောင်းဆုံးမြို့တွေဖြစ်တယ်လို့လည်း IOC ဥက္ကဋ္ဌကထုတ်ပြောခဲ့ပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုမတင်ကြီးထိုင်းနဲ့ကိုဝင်းမင်းတို့ကပြောပြပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆက်မျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ခုတော့သတင်းဆောင်မတွေကိုဆက်တိုက်ထုတ်လွှင့်ပေးသွားမှာပါတနင်္ဂနွေလုံးပစ်ခတ်တိုက်ခိုက်မှုရက်စရည်တဘောသူစားချုပ် NCA လက်မှတ်ရေးထိုးရင်းနဲ့ပတ်သက်လို့အစိုးရငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့နာဂလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေဒီကနေ့ရန်ကုန်မြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီဆွေးနွေးပွဲမှာအစိုးရဘက်ကလက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်အခြေအနေကိုရှင်းလင်းပြခဲ့ပြီးနာဂလက်နက်ကိုင်အဖွဲ့ဘက်ကတော့ဌာနချုပ်မှပြန်လည်ဆွေးနွေးပြီးမှအကြောင်းပြန်ဖို့ရှိနေပါတယ်။သတင်းပြည့်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့ပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့နာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK တို့ဟာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးရေးနဲ့ပတ်သက်ပြီးဒီကနေ့မနက် 9:00 ကနေ 17:00 အထိရန်ကုန်မြို့မြမငြိမ်းချမ်းရေးစင်တာမှာဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲမှာ UPWC ကဒုဥက္ကဋ္ဌတွေဖြစ်တဲ့ဦးအောင်မင်းဦးသိန်းစော်တို့နဲ့ဒုဗိုလ်ချုပ်ကြီးဟောင်းဦးမြင့်စိုးNSCNK ဘက်ကငင်းကြဲဖော်ဆောင်ရေးကော်မတီတာဝန်ခံဦးကျော်ဝမ်းစိန်ဒုတာဝန်ခံဦးအန်ကန်တို့ဦးဆောင်ပါဝင်ခဲ့သလိုခန်းတီမျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးလာထွန်းလည်းပါဝင်တက်ရောက်ခဲ့ပါတဲ့ဒီကနေ့ဆွေးနွေးပွဲနဲ့ပတ်သက်ပြီး NSCNK ရဲ့ငင်းကြဲဖော်ဆောင်ရေးကော်မတီတာဝန်ခံဦးကျော်ဝမ်းစိန်ကအခုလိုပြောပါတဲ့
NCA လက်မှာရေးထိုးရောက်တဲ့အကြောင်းနဲ့ပတ်သက်ပြီးတော့မှအမဝန်ကြီးဦးအောင်မင်းနဲ့ဝန်ကြီးဦးသိန်းစောနဲ့ကိုယ်ကျုပ်ဒီစုစုပါနေတော့မှရှင်းပြတော့ဗောနော်ဟုတ်ကဲ့အဲ့ဒါရှင်းပြတော့ကျွန်တော်တို့အဲ NCA မှာလက်မှတ်ရေးထိုးရေးကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်အသွင်းရင်းမှာနဲ့ညီနိုင်တိုင်းနဲ့ဆွေးနွေးနဲ့အချက်ပြီးအများကြီးရှိပါတယ်ခါနာချုပ်မှာကျွန်တော်ဦးသတ်ကြီးနဲ့လည်းတိုင်းပြီးဆွေးနွေးရမှာရှင်းပြရှင်းလင်းပြီးမှပဲအဲ့ဒါဘယ်လိုဒီမှာဒီနေ့မှဒီနေ့ဒီနေ့ဆွေးနွေးဒီနေ့ဒီအပိုင်းကိုကျွန်တော်ပြန်ပြီးတော့မှဟောပြီးစီရမှာဖြစ်ပါတယ်
NSCNK အဖွဲ့ဟာစကိုင်းတိုင်းထက်ပိုင်းအိန္ဒိယမြန်မာနယ်စပ်မှာအခြေစိုက်တဲ့အဖွဲ့ဖြစ်ပြီးအိန္ဒိယနဲ့မြန်မာနှစ်နိုင်ငံလုံးမှာနေထိုင်နေကြတဲ့နာဂအမျိုးသားရေးအတွက်လက်နက်ကင်လှုပ်ရှားနေတာဖြစ်ပါတဲ့2012ခုနှစ်ဧပြီလအတွင်းကအပြစ်ခတ်ရက်စဲရေးအတွက်တိုင်းဒေသကြီးအဆင့်လက်မှတ်ရေးထိုးထားပြီးလဲဖြစ်ပါတဲ့အစိုးရဘက်ကတော့ NSCNK အဖွဲ့အနေနဲ့ NCA ကိုလက်မှတ်ရေးထိုးပြီးချိန်မှာအိန္ဒိယနိုင်ငံဘက်ကိုတိုက်ခိုက်တာတွေမလုပ်စေလို့ကြောင်းလဲဆွေးနွေးခဲ့တယ်လို့မြန်မာငြိမ်းချမ်းရေးစင်တာကငြိမ်းချမ်းရေးဆွေးနွေးပွဲအစီအစဉ်တွဲဘက်ဒါရိုက်တာတဦးဖြစ်တဲ့ဦးအောင်နိုင်ဦးကပြောပါတယ
်အစိုးရဘက်ကတော့လက်မှတ်ထိုးရင်ဒီအိန္ဒိယနိုင်ငံနဲ့ဆက်ဆံရေးကိုအထူးသတိထားဖို့ဟာအိန္ဒိယဘက်မှာသွားပြီးတော့တိုက်တာခိုက်တာမျိုးမလုပ်ဖို့တော့ကျွန်တော်တို့ဒါပြောဆိုတာရှိပါတယ်အဲ့တော့နာဂကလည်းဟိုအိန္ဒိယဘက်မှာလည်းဆွေတွေမျိုးတွေလည်းရှိတယ်ဒီဘက်မှာလည်းဆွေတွေမျိုးတွေရှိကြတဲ့ခါကျတော့ခုနအခက်အခဲလေးတွေတော့နည်းနည်းလေးရှိနေပါတယ်ဒါပေမဲ့မူဝါဒချင်းကတော့လက်မှတ်ထိုးပိစကတော့ကျွန်တော်တို့ဘာမှပြဿနာမရှိအောင
်အိန္ဒိယနဲ့မြန်မာနှစ်နိုင်ငံစလုံးမှာလှုပ်ရှားနေတဲ့ NSCNK အနေနဲ့လက်ရှိနာဂအမျိုးသားနိုင်ငံရေးအခြေအနေအရ NCA လက်မှတ်ရေးထိုးပြီးနောက်စတင်မဲ့နိုင်ငံရေးဆွေးနွေးပွဲတွေမှာပါဝင်ဖို့စီစဉ်ထားတာတော့မရှိသေးပါဘူးနိုင်ငံရေးဆွေးနွေးပွဲမှာပါဝင်ရေးနဲ့ပတ်သက်ပြီးအစိုးရဘက်ကသဘောထားကိုတော့ဒီနေ့ဆွေးနွေးပွဲကိုပါဝင်တက်ရောက်ခဲ့တဲ့ခန်းတီမျိုးနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးလာထွန်းကအခုလိုပြောပါတယ်
။အ
နိုင်ငံရေးတော့တိတိကျကျဆွေးနွေးရမယ်လို့တော့မရှိပါဘူး။ဒါတော့အဖြစ်ခံရစေလက်မှတ်ထိုးမယ်။နိုင်ငံရေးတော့သူတို့ဆွေးနွေးနိုင်တဲ့ခါမှာဆွေးနွေးပါဦးလေ။ဆွေးနွေးနိုင်တဲ့ဆွေးနွေးပေါ့။သူကလိလာသူနဲ့လည်းသူတို့တက်လို့ရတယ်လို့ဒီနေ့ပြောလိုက်တယ်လူရှိတယ်လေ။ဆွေးနွေးခြင်းနဲ့လူကြီးနည်းနဲ့လက်တက်လို့ရတယ်။မဆွေးနွေးခြင်းနဲ့ရတယ်မတက်နဲ့ရတယ်
။နာဂပြည်သူတဦးကတော့ငင်းချမ်းရေးလက်မှတ်ရေးထိုးရဆိုရင်ဒန်တို့ညီမရေးနဲ့တရားမျှတမှုရှိရေးကိုအာမခံဖို့လူလားကြောင်းပြောပါတယ်။
ရင်းချမ်းရေးကိုတော့လူတိုင်းလူချင်ကြတာပါပဲ။ရင်းချမ်းရေးယူလိုက်ပြီးတဲ့နောက်ပိုင်းရှိနေတဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းနဲ့တကွတတိုင်းပြည်လုံးနိုင်ငံအနေနဲ့ဘယ်လောက်ထိအာမခံချက်တွေပေးထားလဲဆိုတာလည်းတော်တော်လေးစကားပြောမယ်ညာ။ဒေချာတော်ကတော့တန်းလူခွင့်ရမပေးနိုင်ဘူးဆိုလို့ရှိရင်တရားမျှတမှုမရှိဘူးဆိုလို့ရှိရင်တော့ခုနလက်ရှိပြောနေတဲ့ကျွန်တော်တို့ပြစ်ခတ်ရစိတ်တို့လည်းကောင်းကျွန်တော်ရင်းချမ်းတို့လည်းကောင်းဒါကဟိုတည်တံ့ခံနေတဲ့ဆရာအကြောင်းဘာမှမရှိဘူး။ဆိုတော့ကျွန်တော်တို့နိုင်ငံကတက်တည်နေတဲ့ပဲဖြစ်ဖြစ်ဟိုတိုင်းပြည်အဆင့်မှာပဲဖြစ်ဖြစ်ကျွန်တော်တို့ data အဆင့်မှာပဲဖြစ်ဖြစ်ဘယ်လိုပဲလက်မှတ်ရေးထိုးရေးထိုးအဲ့ဒီညီညွတ်မြတ်တဲ့တရားမျှတမှုလက်မှုတွေမရှိဘူးဆိုလို့ရှိရင်တော့ဒါတွေအလုံးမှာအခြေအနေပြည့်ပြည့်သွားနိုင်တော့ပါလ
ေ NSCNK အဖွဲ့ဟာဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP မိုင်းလာအဖွဲ့ကော NDAA ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSSSA တောင်ပိုင်းအဖွဲ့တွေလိုတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ရေးဆွဲရမှာပါဝင်တာမရှိခဲ့ပါဘူး။အစိုးရနဲ့ NCA ရေးဆွဲရမှာပါဝင်တဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကတော့လာမယ့်အောက်တိုဘာလပထမပတ်မှာ NCA စာချုပ်ကိုလက်မှတ်ရေးထိုးဖို့သတ်မှတ်ထားတာဖြစ်ပါတယ်။
ကမ္ဘောဇောတင်ပြသွားခဲ့သလို NCA လက်မှတ်ရေးထိုးဖို့ကြိုးစားနေချိန်မှာပဲရှမ်းပြည်နယ်အတွင်းမှာလည်းတိုက်ပွဲတွေဖြစ်နေတဲ့သတင်းတင်ပြပါမယ်။ရှမ်းပြည်နယ်တောင်ပိုင်း RCSSSA ထိန်းချုပ်နယ်မြေထဲကမြန်မာဒီခါမှာရှင်ထိန်းချုပ်နယ်မြေထဲကိုမြန်မာအစိုးရတပ်ဝင်ရောက်လာတဲ့အတွက်ရှမ်းပြည်တောင်ပိုင်းတပ်တွေနဲ့တိုက်ပွဲအပြင်းထန်ဖြစ်ပွားပြီးအစိုးရတပ်ဖက်ကစစ်တုံးရဟတ်ယာဉ်တုံးပြီးတော့ပစ်ခတ်မှုတွေပါရှိနေတယ်လို့ RCSSSA တောင်ပိုင်းတပ်ကပြောပါရယ်အပြစ်ရစာချုပ်ချုပ်နိုင်ဖို့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနှစ်ဖက်ကြိုးစားနေချိန်မှာအခုရက်ပိုင်းတွင်မှာပဲရှမ်းပြည်ဖက်အပါအဝင်တိုင်းရင်းသားဒေသတွေမှာစစ်ရေးတင်းမာမှုတွေဘာကြောင့်ဖြစ်ပေါ်နေသလဲဆိုတာကိုမဆုမုံကတင်ပြပေးထားပါရယ်ရှင
်ဟုတ်ကဲ့ပါဒီကနေ့စက်တင်ဘာလ16ရက်နေ့ဗုဒ္ဓဖူးနေ့မနက်ပိုင်းရှမ်းပြည်နယ်တောင်ပိုင်းရှမ်းပြည်ပြည်လဲထူထောင်ရေးအဖွဲ့ RCSSSA တောင်ပိုင်းတပ်တွေထိန်းချုပ်နေမြေတွေကိုမြမအစိုးရတပ်ဖက်ကနေပြီးတော့ပြည်ထောင်စုအဆင့်သဘောတူညီချက်အတိုင်းနေမြေတွင်းလှုပ်ရှားသွားလာမှုကိုကြိုတင်သတင်းပေးပို့ရမှာကိုအကြောင်းမကြားဘဲနဲ့မြမတပ်ဖက်ကဝင်ရောက်လာတဲ့အတွက်နှစ်ဖက်ရင်ဆိုင်တိုက်ပွဲပြင်းထန်ခဲ့ပါတယ်။မြမစစ်တပ်ဘက်ကစစ်သုံးရဟတ်ယာဉ်တွေနဲ့ပါ၄ထောင်ကနေတိုက်ခိုက်ခဲ့တယ်လို့ RCSSSA တောင်ပိုင်းအဖွဲ့တောင်ကြီးမျိုးကဆက်ဆံရေးယုံပြန်ကြားရေးတာဝန်ခံဦးဆိုင်ကျော်ကပြောပါတယ
်ဒီကိစ္စကတော့အဲ၆နိုင်ခွဲတက်နေခုနကခွဲကြည့်တော့ခုနကရင်းစင်းကြတယ်ကျွန်တော်အပြည့်အဖွဲ့ကခုနကရဲ့အကျော်ချိန်မှန်ပေါ့နော်အဲပွန်ကောင်းကြည့်ပါဆိုတော့ဒီရောင်းနာမှာရှိနေတယ်ကျွန်တော်ရွာပြည်မှာရှိနေတာပေါ့ဆိုရတော့တက်တာသူကကျွန်တော်စစ်ဆန်ကြီးရုံးကိုအကြောင်းမစားတဲ့နဲ့သူကတော့လူကြောက်တာပေါ့ဘယ်လိုဖက်နေကြပြတ်ပြစ်ပြစ်တယ်ဆက်ပြစ်ခဲ့တာပေါ့တက်ကကိုစစ်ကြီးကဟာရှိချိုးလိမ့်မယ်အဲ့တော့ကြောင့်သူကကိုဒီကပြာဟာလူကြီးပေါ့ဖက်နေလူကြီးနဲ့ဟာတက်နေလူကြီးပေါ့နော်အဲ့သူကသုံးရပေါ့တက်တော့ဖြစ်တဲ့နေရာကိုရှိခဏပဲရ
မြမအစိုးရနဲ့ RCSSSA အဖွဲ့တို့ကြားပြည်ထောင်စုအစ်စ်လက်မှတ်ရေးထိုးထားပြီးသားဖြစ်လို့အခုလိုနေမြေတွင်းမှာတက်လှုပ်ရှားမှုတွေကိုနှစ်ဖက်အပြန်အလှန်အကြောင်းကြားရမယ်ဆိုတဲ့ကတိရှိခဲ့ပါလျက်ကတိမတီးပဲအခုလိုအကြောင်းမကြားဘဲဝင်လာလို့တိုက်ပွဲတွေဖြစ်တာလို့ RCSSSA ဘက်ကပြောပါတယ်တနိုင်ငံလုံးတိုင်းတာနဲ့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့ခေါင်းဆောင်တွေကြားအပြစ်ခတ်ရဲစဲရေးစာချုပ်ချုပ်ဆိုပြီးတော့ငြိမ်းချမ်းရေးဖော်ဆောင်နိုင်အောင်လှုပ်ဆောင်နေချိန်မှာပဲအခုလိုမျိုးရှမ်းပြည်နယ်အတွင်းတိုက်ခိုက်မှုတွေအပြင်တိုင်းရင်းဒေသတွေမှာပါစစ်ရေးတင်းမာမှုတွေဖြစ်ပွားနေတဲ့အပေါ်မှာငြိမ်းချမ်းရေးဖော်ဆောင်ရေးဦးဆောင်လှုပ်ရှားနေသူတဦးဖြစ်တဲ့တိုင်းရင်းသားခေါင်းဆောင်ဗိုလ်မှူးကြီးခွန်ဦးကာကအခုလိုသုံးသပ်ပါတယ
်ဒီ NCA လက်မှတ်ထိုးဖို့အဖွဲ့အားလုံးလိုလိုကသဘောတူလာတယ်နောက်ပြီးတော့အစိုးရဘက်ကလည်းပြရပေးလာတယ်နိုင်ငံတကာရောပြည်တွင်းရလူထုကလည်းတောင်းဆိုလာတာအဲ့ဒီအပေါ်မှာစစ်တပ်ကလက်မှတ်ထိုးဖို့အဆင်တင်မရှိချင်မှရှိမဲ့သဘောရှိတယ်ဒါကြောင့်တမတော်ဘက်ကလက်မှတ်ထိုးဖို့ဆွေးနွေးညှိနှိုင်းပြီးတော့အကောင့်ထဲပေါ်နေတဲ့အချိန်မှာအဲ့ဒီလိုစစ်ရေးဆိုင်ရာမပြေလည်မှုတွေပြဿနာတွေထုတ်လုပ်ပြီးတော့လက်မှတ်ထိုးပွဲမှာကြံခဲ့အောင်ပေါ့တမင်တကာကြံခဲ့အောင်ဟိုထောင်ကျောက်ဆင်းနေသလားလို့တော့ကျွန်တော်ကဖိတ်ပူမိလား။အဲဒါဆိုရင်လက်မှတ်ထိုးပြီးရင်လည်းပဲဒီလိုပဲလုပ်မလား။လက်နဲ့ဖြုတ်မလားဆိုတဲ့အမြင်လေးရှိနေတော့မယုံမကြည်ဖြစ်တဲ့အခါမှာအဖွဲ့အစည်းတွေကလက်မှတ်မထိုးကြတော့ဘူးဆိုရင်ဒါတမတော်ကလိုချင်တဲ့ထောင်ကျောက်တည်းဝင်သွားနိုင်တယ်ပေါ့။လက်မှတ်ထိုးတဲ့စာချုပ်ကိုအပြေချာချာကြည့်ရင်တမတော်ဘက်က လိုက်နာဖို့လုပ်ဖို့အသိများတယ်။ကာကွယ်ဥပဒေကြောင့်လက်မှတ်ထိုးပေးခဲ့မယ်ဆိုရင်လက်မှတ်ထိုးပြီးနောက်ပိုင်းမှာဒီလိုအပြုအမူမျိုးကလုပ်လို့မလွယ်တော့ဘူး။တော်ခက်ခဲမယ်။ဒါကြောင့်စာချုပ်မှာအာလက်မှတ်ထိုးဖို့ကလည်းမဖြစ်မနေကာချုပ်ကိုယ်တိုင်ထိုးရတော့မယ်ဆိုတော့ဒါကြောင့်လက်မှတ်မထိုးခင်မှာစကားအပြင်းဖြစ်သေးပေါ့လေသတင်းအပြင်းဖြစ်သေးလက်တွေ့အပြင်းဖြစ်သေးဒီလိုချင်းချောက်မှုတွေပြုတ်လုံနေတဲ့ဟာကမဖြစ်မနေစာချုပ်ချုပ်ရမယ်ဆိုရင်စာချုပ်မှာတချို့ကြံခဲ့အောင်ကြောက်ပြီးတော့ကြံခဲ့အောင်လုပ်နေသလားလို့ဗျာအဲ့ဒါလိုစဉ်းစားရတာပေါ့
ပြီးခဲ့တဲ့စက်တင်ဘာလ12ရက်နေ့စနေနေ့တုန်းကလည်းရှမ်းပြည်နယ်တောင်ပိုင်းလွိုင်းလင်းခရိုင်လွိုင်းလင်းမြို့နယ်တဲ့နောင်လိုင်းကျေးရွာအုပ်စုကနောင်ပါတက်ဖုန်ကြီးကျောင်းမှာစွန့်ဟင်းချက်ပြုတ်နေကြတဲ့ဒေသခံတိုင်းရင်းသားတွေအလုလုနေတဲ့နေရာကိုမြမတက်ဖက်ကလက်နက်တွေနဲ့ပစ်လို့ဒေသခံရွာသားတအူးသေဆုံးပြီးတော့အများပြားထိခိုက်ဒဏ်ရာရခဲ့ကြပြီးတော့အခုချိန်ထိထိရောက်တဲ့ကူညီဆောင်ရှောက်မှုတွေမရသေးဘဲကျေးရွာသားတွေဟာအသက်အန္တရာယ်ဆိုရင်ရလို့ထွက်ပြေးတိမ်းရှောင်နေရဆဲဖြစ်ပါတယ်လို့ RCSS ဘက်ကပြောပါတယ်ရှင်
မဆူမိုမင်းမြန်တင်ပြသွားတာပါရှင် POA ကနေတဲ့တင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခုတော့ရွေးကောက်ပွဲကိုယ်စားလှယ်လောင်းစီရင်ဖက်အလှည့်ပေးပါဦးမယ်ရွေးကောက်ပွဲကော်မရှင်အနေနဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမဲ့ကိုယ်စားလှယ်လောင်းစီရင်ကိုခုချိန်ထိတိကျစွာထုတ်ပြန်နိုင်ခြင်းမရှိသေးပါဘူးပယ်ခံရတဲ့ကိုယ်စားလှယ်တွေပြန်ပြီးအယူခံဝင်နေတာကြောင့်ဖြစ်တယ်လို့သိရပါတယ်ဒါပေမဲ့စက်တင်ဘာလတတိယပတ်ထဲမှာတော့အပြီးသတ်ထုတ်ပြန်ပေးနိုင်မယ်လို့ကော်မရှင်တာဝန်ရှိသူတွေကပြောပါတယ်ရန်ကုန် VOA ရုံးကသတင်းထောက်မမေခါကဒီအကြောင်းကိုစုံစမ်းပြီးတော့သတင်းပေးပို့ထားပါတယ်ရှင်
လာမယ့်ယူကပွဲမှာပါဝင်ရှင်ပြိုင်ဖို့တနိုင်ငံလုံးကကိုယ်စားလှယ်လောင်း6000ကျော်ရှောက်ထားရမှာ80ကျော်ပဲခံရတယ်လို့ကနဦးသတင်းတွေထွက်ခဲ့ပေမဲ့တိကျမှုမရှိသေးဘူးလို့ရွေးကောက်ပွဲကော်မရှင်ကညွှန်ကြားရင်းမှုဦးမြင့်နိုင်ကပြောပါရယ်ပဲချခံရတာနဲ့ပတ်သက်ပြီးဦးမြင့်နိုင်က VOA ကိုခုလိုပြောခဲ့တာပါအ
ဲ့ဒီတော့အနည်းငယ်ပြရကျော်သွားတော့မဟုတ်ပါဘူးကမ္ဘာကြီးတော့80လောက်ပါဝင်ဖြစ်ပါပဲဟုတ်ကဲ့
လက်ရှိထုတ်ပြန်ထားတဲ့ကိုယ်စားလှယ်လောင်းတွေမှာနယ်မြေ38ခုကကိုယ်စားလှယ်လောင်းတွေအနေနဲ့အယူခံဝင်မှုတွေရှိနေတဲ့အတွက်ထုတ်ပြန်ကြေညာနိုင်ခြင်းလည်းမရှိသေးပါဘူးခုလက်ရှိမှာတော့တက်ဆိုင်ရာတိုင်းပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲများနဲ့ခရိုင်ရွေးကောက်ပွဲကော်မရှင်တို့မှအသေးစိတ်ကြေညာထားပေမဲ့အယူခံဝင်တာတွေရှိနေပါသေးတယ်ဒီပုံမှာထပ်တိုးထပ်နှုတ်မှုတွေရှိလာအောင်မှဖြစ်တာကြောင့်စည်ရင်းပေါင်းမလုံနိုင်သေးဘူးလို့ရွေးကောက်ပွဲကော်မရှင်ကအခုလိုပြောပါတယ
် update မဖြစ်သေးဘူးဆိုတာအခုခုချိန်ထိမပြတ်သေးဘူးသူစီစဉ်မှုတွေကအဲ့ဒါကြောင့်မို့ update တော့မဖြစ်နိုင်ဘူးဒါဆိုတော့စီစဉ်မှုကအခုမှထပ်တိုးတဲ့ဆိုရင်ကျွန်တော် plus ထပ်လုပ်မှာပဲထပ်လျှော့တယ်ဆိုရင် minus ထပ်လုပ်မှာပဲဒီလိုတော့ရှိနိုင်ပါလေဗျကျွန်တော်တို့လောလောဆယ်လက်ရှိစွတ်တော်ကိုယ်စားလောင်းကတိုင်းဒေသကြီးကတော့ကျွန်တော်မငြိမ်သေးဘူးဖြစ်နေကြလောလောဆယ်အယူခံမပြတ်တာအများစုကြီးတိုင်းဒေသကြီးကဖြစ်နေတော့တယ်သူကတော့ဒီဟိုဆရာပြောရအရင်အတွက်မငြိမ်နိုင်သေးပါလောလောဆယ်တော့ပုံစံ30နဲ့တင်ညာထားတဲ့ခရိုင်တွေကပုံစံ30နဲ့တင်ညာထားတဲ့အရင်အတွက်ရတော့ပြည်သူတွေဆရာပြောလို့တက်ခွန်၄၃ညာရှိမယ်အမျိုးသားတွေ86ရှိပါမယ်ဗျတင်တယ်ကတော့ confirm ဖြစ်နိုင်ပါလေလောဆယ်တော့ဆိုတာကသူကဟိုအယူခံနေတော့ထက်လာနေတုံးပဲဗျအနေတုံးပဲဆိုတဲ့ခါကြတော့လေဟိုအပြတ်တော့ပြောမရဘူးငါမလောဆယ်အကြမ်းမြင့်တော့ကျွန်တော်တို့ဒါတော့ဟိုဦးရည်နေပါဆိုတော့အတီဖြစ်ပါပြီထပ်တက်လာတဲ့ဆန္ဒပြောတဲ့ဒီဟိုအသနာခံစားတွေပေါ်မူတည်ပြီးတော့ကွန်ဖရှင်ကြီးကစီစစ်ပြီးတော့ဟိုပြန်ပြီးထက်ပြီးလိုက်တာလည်းရှိနိုင်တယ်ဆိုတော့ဒီကဏ္ဍကတော့ဆန္ဒပြောလို့ရှိနေနိုင်သေးတယ်ဗျမငြိမ်သေးဘူးပေါ့နော်
ဒီမိုကရေစီနဲ့လူအခွင့်အရေးပါတီကဦးကျော်မင်းကတော့လာမယ့်ရွေးကောက်ပွဲမှာကိုယ်စားလှယ်လောင်း18ဦးပြိုင်ဖို့တင်သွင်းခဲ့ပေမဲ့18ဦးပယ်ချခံရတာနဲ့ပတ်သက်ပြီးအခုလိုပြောပြပါဗျ
။18ရောက်မှ19ရောက်အားလုံးလူပေါ့နိုင်ငံသားလက်မမိဘများဘိုးဘွားများရဲ့နိုင်ငံသားလက်မမပြားနိုင်လို့တဲ့အဲ့ဒါပဲတခုတည်းသောအကြောင်းပြချက်ဘိုးဘွားလက်ထဲမှာနိုင်ငံသားလက်မမမရှိတာသမီးဘယ်ကနေဘယ်လိုလုပ်ပြီးတော့လဲဒီနိုင်ငံသားလက်မသူတို့ကိုပေးမလဲကောင်ဝင်ထားတဲ့ခုနှစ်ရက်အတွင်းခရင်ကပေးတယ်ကျွန်တော်တို့တိုင်းနာပြင်းတယ်ကိုပြင်းတဲ့ကော်မရှင်ပြောတာပါအယုတ်ကန်တယ်ကော်မရှင်ကလည်းအော်ယုံကဟာကတည်ပြုတယ်အဲ့တော့အခုဘ ഹു ကော်မရှင်ကိုတွားပြီးတော့နည်းနည်းပေါ့ကြိုးကြောင်ပြောရင်ထူးမလားလို့စဉ်းစားနေတယ်တချို့တွေကလည်းဟိုတဦးချင်းပေါ့အယုတ်ကန်တဲ့သဘောတော့မဟုတ်ဘူးကြိုးကြောင်တင်ပြပြီးတော့ပြန်လေစဉ်းစားပေးပါရန်ဆိုပြီးတော့စာတင်တာရှိတယ
်လာမယ့်နွေမှာ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲအတွက်ခုချိန်ထိဘယ်ပါတီကဘယ်နှစ်ဦးအပယ်ခံရင်ထားရတယ်လဲဆိုတာကိုကော်မရှင်အနေနဲ့တိကျစွာထုတ်ပြန်နိုင်ခြင်းမရှိသေးပါဘူးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကတော့လာမယ့်ရွေးကောက်ပွဲမှာကိုယ်စားလှယ်လောင်း1000ကျော်ဝင်ပြိုင်ဖို့စည်ရင်းသွင်းထားတာမှာ10ရက်ပယ်ခံရတယ်လို့ဗဟိုလုံးမှုဆောင်ကော်မတီဦးဝင်းထိန်ကပြောပါတယ်အချို့ပါတီရဲ့အနေနဲ့ကလည်းယူကန်ဝင်ဆဲကာလဖြစ်တဲ့အတွက်အသေးစိတ်ထုတ်ပြန်နိုင်ခြင်းမရှိသေးပါဘူးလက်ရှိမှာပြည်သူ့လွှတ်တော်အတွက်ကိုယ်စားလှယ်လောင်း1800နီးပါးဝင်ပြိုင်ထားပြီးအမျိုးသားလွှတ်တော်အတွက်1000နီးပါးဝင်ပြောက်ရှင်ပြိုင်ထားပါတယ်တိုင်းဒေသကြီးအတွက်ကတော့တိုင်းရင်းသားရေးရာဝင်ကြီးတွေအပါအဝင်ကိုယ်စားလှယ်လောင်း3500ကျော်ဝင်ရောက်ရှင်ပြိုင်ဖို့စည်ရင်းသွင်းထားပါတယ်ဒီလိုစည်ရင်းသွင်းထားတာမှာပယ်ချခံရသူအများစုဟာတိုင်းဒေသကြီးကိုစားပြုကိုယ်စားလှယ်လောင်းတွေဖြစ်ပြီးပယ်ချခံရတဲ့အကြောင်းအရာတွေမှာလည်း ီးပါးနိုင်ငံသားမဖြစ်ချင်းရွေးကောက်ပွဲကျင်းပတဲ့နေ့မှာဥပဒေအရသတ်မှတ်ထားတဲ့အသက်ပြည့်မီမှုမရှိခြင်းတွေကြောင့်ပယ်ချခံရတာတွေများတယ်လို့ကော်မရှင်ကပြောဆိုထားပါတယ်။ဒီအပြင်နိုင်ငံတွင်းမှာတစ်ဆက်တည်းဆယ်နှစ်တာနေထိုင်တာမရှိတာကြောင့်လည်းပယ်ချခံရတာတွေလည်းရှိနေပါတယ်။
ဒီလိုမြန်မာပိုင်းရဲ့အထူးအစီအစဉ်ဖြစ်သတင်းပတ်ကုံစနစ်တင်းငွေရုပ်မြင်သံကြားတင်ဆက်မှုတွေမှာနိုဝင်ဘာရွေးကောက်ပွဲနဲ့ပတ်သက်တဲ့အထူးအစီအစဉ်တွေကိုတင်ဆက်ပေးနေပါတယ်။စက်တင်ဘာလကုန်ပိုင်းကစတင်ပြီးတော့လဲနေ့စဉ်ရုပ်မြင်သံကြားအစီအစဉ်တွေကိုနိုင်ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနားရီကြားဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်။ဒီလိုမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 Joru ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်ရှင်။
ပြည်အေကန်နေပုတ်ထုံးနေညံဖက်တဲ့တင်တွေကိုဆက်လက်ထုတ်လွှင့်နေပါရယ်။ဒီခုတော့ဒီကနေ့အစည်းအဝေးပထမအပိုင်းအဆုံးမသတ်ခင်နိုင်ငံတကာတင်ပြပုတ်တင်ပြပါမယ်။ American ပြည်ထောင်စုမှာ Republican Party ကပါတီရင်းသမ္မတလောင်းအဖြစ်ရှင်ပြိုင်မဲ့သူတို့ရဲ့အခြေအတင်စကားစစ်ထုတ်ပွဲမစခင်ထွက်လာတဲ့လူထုစစ်တမ်းတွေအရရှေ့ဆုံးကပြေးနေတဲ့ဘီလီယံနာတထေးကြီး Donald Trump ကိုနောက်တစ်ယောက်ဖြစ်တဲ့ကိုယ်စားလှယ်လောင်း Ben Carson ကအမိလိုက်လာနေပြီလို့ဖော်ပြပါရယ်။စက်တင်ဘာလ9ရက်နေ့က23ရက်နေ့ထိထောက်ခံခဲ့တဲ့ New York Times နဲ့ CBS ရုပ်သံစစ်တမ်းတွေအရဩဂုတ်လ3ရက်ပထမအကြိမ်စကားစစ်ထုတ်ပွဲကျင်းပခဲ့ချိန်ကနေထက်စာရင် Donald Trump ကထောက်ခံမှု24ရာခိုင်နှုန်းကနေ29ရာခိုင်နှုန်းနဲ့ရှေ့ဆုံးကပြေးနေပြီးအငြိမ်းစားခွဲစိတ်ဆရာဝန်ကြီး Ben Carson ကအရင်ကတည်းက6ရာခိုင်နှုန်းတက်လာခဲ့တဲ့အတွက်23ရာခိုင်နှုန်းနဲ့ဒုတိယနေရာမှာရောက်လာနေပါတယ်။ VOA သတင်းထောက် Selatika Hope သတင်းပေးပို့ထားတာကိုဦးဝင်းမင်းကပြောပြပါမယ်ရှင်။
Donald Trump အနေနဲ့နိုင်ငံခြားသားဝန်ရောက်မှုအပေါ်ပြင်းပြင်းထန်ထန်တင်းလာနေကြကမေကွန်ပြောခဲ့ပါတယ်။ Latin American တွေပွား American နိုင်ငံသားတွေအများကြီးရှိတဲ့ Texas ပြည်နယ်က Dallas မြို့ကြီးမှာအခုလိုပြောလိုက်တာပါ
။ We have to build a wall.
ကျွန်တော်အနေနဲ့နေဆက်တတိုင်းကြီးစောက်ရပါလိမ့်မယ်။အလုပ်ဖြစ်မဲ့တတိုင်းပေါ့နော်။အားလုံးလှုပ်တင်တာက Israel ကိုသွားပြီးတော့မေးကြည့်ရမှာပါ။ခင်ဗျားတို့တတိုင်းဘယ်လိုအလုပ်ဖြစ်သလဲပေါ့လေ။အလုပ်ဖြစ်မဲ့တတိုင်းပေါ့။
အင်အားဆောက်လုပ်မှုမှာဩဇာတနာကြီးမားတဲ့ Mr. Trump အနေနဲ့ American Mexico နယ်စပ်မှာနယ်စပ်တတိုင်းကာပြည်နိုင်ငံခြားသားခိုးဝင်မှုကိုကာကျင်တာပါသူ့အနေနဲ့နိုင်ငံတွင်းရောက်နေပြီဖြစ်တဲ့အထောက်အထားမရှိတဲ့ရွှေပြောင်းလာသူတွေကိုလည်းသူတို့နိုင်ငံပြန်ပို့ဖို့အဆိုပြုထားပါတယ်ဒါပေမဲ့ဒီ Dallas မြို့ပါပဲ Trump မေကွန်းပြောတဲ့နေရာအပြင်မှာမချေနှက်တဲ့ဆန္ဒပြသူ John Avila က
သ
ူကကျွန်တော်တို့ခွဲပြစ်နေတာဗျအမေရိကန်အများအပြားကိုတတိသန့်စီကွဲအောင်လုပ်နေတာပါသူပြောသလိုကျွန်တော်လုပ်ဖို့မလိုပါဘူးကျွန်တော်အခုချိန်မှာတီးတန့်ခွဲထားဖြစ်ဖို့မလိုပါဘူ
းမစ္စတာထရမ့်ရဲ့ပြိုင်ဘက်ဘန်ကာဆန်ကတော့အခုလိုမဲဆန္ဒရှင်တွေကိုဆွဲဆောင်ပြောလိုက်ပါတယ
်လူတိုင်းသဘောတကူတည်းရှိဖို့မလိုပါဘူးအမုန်းတရားနဲ့ကွဲပြားမှုတွေရှောက်ပြောနေသူတွေကိုကျွန်တော်ရဲ့လူအတိုင်းဝန်းမှာလွှမ်းမိုးခွင့်ပြုလာခဲ့ပါတယ်ဆိုတာကတခုခုသဘောကွဲလွဲတာနဲ့တုံးတဲ့တူရန်သူတွေဖြစ်သွားပြီလို့ယုံလောင်အောင်ဆွဲဆောင်နေသူတွေကရှိနေတယ်လေ
Hewlett Packard ခေါ် HP လို့လူသိများတဲ့နည်းပညာကုမ္ပဏီကြီးကကာလီဖီယိုရီနာအနေနဲ့လဲစစ်တမ်းတွေမှာအိုဟိုင်းယိုးအုပ်ချုပ်ရေးမှူးဂျွန်ကတ်ဆစ်လိုပဲထောက်ခံမှုတိုးပြီးရနေပါတယ်ဒါပေမဲ့အရင် Republican Party မှာရေပန်းစားခဲ့တဲ့ Florida ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Jeb Bush ကတော့တတိယနေရာမှာထောက်ခံမှုနည်းနည်းပဲရထားပါတယ်တခြား Republican ပြိုင်ဘက်တွေလည်းထောက်ခံမှုရတာနည်းနေပါတယ်အခုလိုနိုင်ငံသမားမဟုတ်သူစီးပွားရေးသမားကြီး Trump ကိုထောက်ခံမှုတိုးနေတာဟာမဲဆန္ဒရှင်တွေအနေနဲ့အစင်လာပုံမှန်သမျိုးကြနိုင်ငံရေးကိုစိတ်ပြတ်နေတာကိုပြလိုက်တာပ
ါ going to have so many victories
ကျွန်တော်တို့နေတဲ့အောင်ပွဲတွေအများကြီးစုကူသွားနိုင်မှာပါအချိန်တွေတစ်ခုမှာတော့ခဏနားဆင်သွားတဲ့အထီးတော့ကြားရမှာပ
ါအခုတော့ဟော်ဟော်တိုင်တိုင်းယုံကြည်မှုအပြည့်နဲ့လူအထင်ကြီးအောင်ပြောတတ်တဲ့ Trump ကဩဇာကြီးလာနေပါတယ်ဒါပေမဲ့ Trump ရဲ့ပြိုင်ဘက် Democratic သမ္မတလောင်းဝင်ပြိုင်နေသူ Hillary Clinton ကတော့သူ့ကိုသေးသိမ်အောင် Iowa ပြည်နယ်မဲဆွယ်ပွဲမှာတင်းလာနေကပဲပြောခဲ့ပါတယ်
Oh, listen, I don't need to tell you anything when I get there.
Oh, နားထောင်ကြည့်ပါအောင်။ကျမတော်ရှင်တို့ဘာမှပြောပြနေစရာမလိုတော့ဘူး။ကျမသွားတဲ့နေရာတိုင်းမှာငြိမ်းချမ်းမှုတွေပေါ်ထွက်လာစေရမလေ။ဖွံ့ဖြိုးတိုးတက်မှုမိုးတွေရွာချလာမယ်ရှင့်။ခေတ္တကိုရောက်သွားမှာပါ
။ဒီဒီမိုကရက်တစ်သမ္မတလောင်းဝင်ပြိုင်သူတွေအနေနဲ့တော့ပထမဆုံးသူတို့စကားစစ်ထိုးပွဲကိုအောက်တိုဘာလမှာလုပ်မှာဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9:00ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်စက်တင်ဘာလ16ရက်ပုတ်ထူးနေ့ညပိုင်းအသံလွှင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်ည10:00အထိအစီအစဉ်တွေကို line to meter 24 25 51အပြင် line meter 190ရို့ကနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နိုင်ပါတယ်ဒီကနေ့အပတ်စဉ်ကဏ္ဍတွေထဲမှာနားဆင်ရမှာတော့
ဒီလူရဲ့နေနေရတော့အခက်ခဲကြနေဒီရွေးကောက်ပွဲကိုမဲပေးရမယ်ဆိုရင်တော့တိတ်စိတ်ဝင်စားမယ်တဲ့ကျုံတို့လိုမဲပေးကြမယ်လို့ပဲထင်တယ
်ရွေးကောက်ပွဲနဲ့ပတ်သက်လို့မကွေတိုင်းဖက်ကရေပေးတံခံခဲ့ရသူတူပြောသွားတာပါရှင်အပြေဆုံးကိုမြန်မာတခွင်အစီအစဉ်မှာနားဆင်ရမှာပါဒါအပြင်အခုညပိုင်းဆက်ပြီးထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့မြန်မာမီဒီယာမြင်ကွင်းနဲ့မြန်မာတခွင်ကဏ္ဍတွေကိုလည်းဆက်တိုက်ထုတ်လွှင့်ပေးဖို့ရှိပါတယ်ခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထက်ကအရင်ဆုံးမြန်မာမီဒီယာမြင်ကွင်းကိုတင်ပြပါမယ်ရှင်။ဒီတစ်ပတ်စီစဉ်မှာတော့ရွေးကောက်ပွဲပြင်ဆင်မှုတွေနဲ့အတူနိုင်ငံရေးပါတီတွေရဲ့မဲဆွဲမှုအကြောင်းတွေကိုတင်ပြထားပါရယ်။မအိမ်ခိုင်ဦးရေးသားထားတာကိုဦးဆံမိုးဝေကကူညီတင်ဆက်ထားပါရယ်ရှင
်။အခုတစ်ပတ်မြန်မာမီဒီယာမြင်ကွင်းမှာတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းတွေကအများစုဖြစ်ပါရယ်။ပထမဦးဆုံးတင်ပြခြင်းတဲ့အကြောင်းအရာကတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကအခုလက်ရှိအချိန်ထိပြုစုထားတဲ့မဲဆင်းတွေရဲ့မှန်ကန်မှုနဲ့ပတ်သက်ပြီးတော့30ရာခိုင်နှုန်းသာသူ့အနေနဲ့အာမခံနိုင်တဲ့အကြောင်းပြောဆိုခဲ့တာကိုသတင်းမီဒီယာတွေပေါ်မှာဖော်ပြတာတွေ့ရပါတယ်။ကျန်80ရာခိုင်နှုန်းကိုဘာကြောင့်အာမမခံနိုင်ကြလဲဆိုရင်ပြီးခဲ့တဲ့တစ်ချိန်မဲဆင်းကတ်ကလေးကမဲပေးခွင့်ရှိသူလူဦးရေရဲ့80ရာခိုင်နှုန်းကလာမကြည့်ခဲ့ကြတဲ့အကြောင်းလို့တောက်ကြနေကရန်ကုန်မြို့မှာပြုလုပ်ခဲ့တဲ့ရွေးကောက်ပွဲသတင်းရေးသားချင်းဆိုင်ရာအက်ဒီတာဖိုရမ်ဖွင့်ပွဲမှာပြောကြားခဲ့တာပါ။အက်ဒီတာဖိုရမ်ဖွင့်ပွဲကိုတက်ရောက်ခဲ့ကြတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မီဒီယာတွေအနေနဲ့အပြုသဘောဆောင်တဲ့ရှုထောင့်ကရေးသားကြဖို့တခါတခါမီဒီယာတွေကပေါက်ပေါက်ရှာရှာတွေးပြီးတော့ရေးသားတာကိုသူဖတ်ရတဲ့အခါအံ့အားသင့်မိတဲ့အကြောင်းလဲပြောဆိုသွားပါသေးတယ်။သူ့အနေနဲ့တခါမှဒီလိုစိတ်ကူးမျိုးမရှိခဲ့ပေမဲ့မီဒီယာတွေကရှာရှာဖူးဖူးဆွဆွဲရေးသားတာတွေရှိတယ်လို့လဲသူ့ရဲ့မိန့်ခွန်းမှာပြောဆိုသွားတာတွေ့ရပါတယ်
။ရေးကောက်ပွဲနဲ့ပတ်သက်တဲ့ကိုယ်လေးညီလေးတို့လိုမျိုးလေးပေါ့နော်ဒါတွေကိုသိဖို့လိုပါလေနော်ရေးသားဖို့ပြောနေတယ်မလဲဒါတွေသိပြီးမှရေးသားမယ်ဆိုရင်တော့နော်လူလူရောနော်ဒီညီညာဘောကော်မရှင်ဖွေကိုရေးကောက်ပွဲဖွေတော့အထက်ကဘူးမရှိနိုင်မှာဖြစ်တဲ့ကြောင့်ကျွန်တော်ထုတ်ပြန်ထားတဲ့ကိုယ်လေးညီလေးတို့ထုတ်လို့မျိုးလေးအသိရှိထားဖို့လိုတယ်လို့ကျွန်တော်ပြောလိုပါတယ်
အဲ့ဒီဖိုရမ်မှာရွေးကောက်ပွဲသတင်းရယူတာတင်ဆက်ရမှာကြုံရတဲ့စိန်ခေါ်မှုတွေနဲ့အခွင့်အလမ်းတွေကိုသတင်းမီဒီယာအသီးသီးကအက်ဒီတာတွေကဆွေးနွေးကြပါဗျ။2010-2012ကရွေးကောက်ပွဲတွေတုန်းကသတင်းရယူခွင့်ရေးသားခွင့်လွတ်လပ်မှုအတိုင်းအတာကအခုအချိန်ထက်နည်းပါးတယ်လို့တော့အလုံးကအမြင်တူညီကြပါဗျ။အခုတစ်ပတ်သတင်းမီဒီယာတွေမှာဖော်ပြနေတဲ့အကြောင်းအရာနောက်တစ်ခုကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ရဲ့ရှမ်းပြည်နယ်နဲ့ကယားပြည်နယ်ခီးစဉ်တွေမှာပြောဆိုတဲ့အကြောင်းအရာတွေဖြစ်ပါတယ်။ဒေါံဆန်းစုကြည်ကအစိုးရဖွဲ့နိုင်တဲ့ပါတီကိုပဲမဲပေးကြဖို့တတိပုဂ္ဂလတွေကိုမဲမပေးဖို့ဆိုတဲ့အချက်သူတို့ပါတီအနေနဲ့ကယားပြည်နယ်တို့လိုတိုင်းရင်းသားနယ်မြေတွေမှာဝင်ရောက်ရှင်ပြန်ရတဲ့အကြောင်းကပြိုင်ဘက်ပါတီဖြစ်တဲ့ကြံ့ခိုင်ရေးပါတီကဝင်ပြန်လို့ NLD ကလည်းဝင်ပြန်ရတာဖြစ်တဲ့အကြောင်းပြောဆိုမှုတွေကသတင်းမီဒီယာတချို့ရဲ့ခေါင်းစဉ်တွေဖြစ်ဖော်ပြတာကိုတွေ့ရပြီးတတိပုဂ္ဂလကိုယ်စားလှယ်တောင်းတွေကိုမဲမပေးဖို့ပြောခဲ့တာနဲ့ပတ်သက်ပြီးတော့တုံ့ပြန်မှုတွေကိုလည်းပုံနှိပ်မီဒီယာတွေလူမှုကွန်ရက်မီဒီယာတွေမှာဖတ်ရှုရပါတယ်။နောက်သတင်းတစ်ပုဒ်ကတော့စက်တင်ဘာလ10ရက်နေ့ကစတင်လိုက်တဲ့မဲဆွယ်ပွဲကာလအစပိုင်းရဲ့မဲဆွယ်လှုပ်ရှားမှုနဲ့ပတ်သက်တဲ့အကြောင်းအရာဖြစ်ပါတယ်။မဲဆွယ်တွင်စတင်လိုက်တဲ့ပထမအဆုံးသတင်းပတ်မှာဘယ်လိုဘယ်ပုံမဲဆွယ်ကြသလဲ။ဘယ်ပါတီတွေကဘယ်နေရာတွေမှာမဲဆွယ်နေကြသလဲဆိုတဲ့အကြောင်းအရာတွေသတင်းတွေကိုသတင်းစာနဲ့ဂျာနယ်တွေမှာရက်ဆက်ဖတ်ရှုနေကြရပါတယ်။ပြည်တော်စုလွှတ်တော်နိုင်ငံကနဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌဖြစ်သူသူရဥရွှေမန်းကတော့ပထမအဆုံးသတင်းပတ်မှာပဲသူ့ရဲ့မဲဆန္ဒနယ်မြေဖြူးမြို့မှာမဲဆွယ်နေတဲ့အကြောင်းမဲဆွယ်ရမှာနိုင်ငံကောင်းဖို့အတွက်ဆိုရင်ဘဲပါတီဘဲပုတ်ကိုမျိုးနဲ့မဆိုးပူးပေါင်းဆောင်ရွက်သွားမယ်လို့ပြောဆိုတဲ့အကြောင်းသတင်းတွေမှာဖော်ပြတာကိုတွေ့ရပါတယ်။တခြားမဲဆွယ်သတင်းတွေထဲမှာတော့မန္တလေးမြို့မှာအလှပြကားတွေနဲ့မဲဆွယ်တဲ့သတင်းတွေကိုသတင်းစာဆောင်တွေမှာရုပ်ပုံတွေနဲ့ဖော်ပြတာကိုတွေ့ရပါတယ်။ရန်ကုန်မြို့မှာတော့တချို့မျိုးနယ်တွေမှာအတန်ချက်ဆက်နဲ့ရက်ွက်တွေနဲ့လှည့်လည်ပြီးတော့မဲဆွယ်နေတာတွေရှိတဲ့အကြောင်းဖတ်ရှုရပါတယ်။ မွန်ပြည်နယ်မော်လမြိုင်မြို့ပေါ်မှာမဲဆွယ်မှုအခြေအနေနဲ့ပတ်သက်လို့ဘယ်လိုရှိသလဲဆိုတာကိုမော်လမြိုင်အခြေစိုက်အပတ်စဉ်ထုတ်ဂျာနယ်တန်လွင်တိုင်းဂျာနယ်ကတာဝန်ခံအက်ဒီတာဦးကိုကိုဇော်ကအခုလိုပြောပြပါတယ
်လောလောဆယ်ရလည်းအခက်အခဲကတော့အခုဒီမီဒီယာသမားကရွေးကောက်ပွဲဆိုင်ရာသတင်းရယူဖို့နဲ့ပတ်သက်ပြီးတော့ဒီ UEC ကထုတ်ပြန်လာတဲ့ဒီဝန်ခံဂရီးဝန်ခံလက်မှတ်ရေးတိုးရမယ့်ကိစ္စမျိုးလေးမှာတော့နည်းနည်းအခက်အခဲရှိနိုင်တယ်ပေါ့နည်းနည်းအခက်အခဲရှိနိုင်တယ်ဆိုတာတချို့သတင်းဌာနတွေကတချို့သတင်းဌာနတွေကမော်ဘီနယ်ကြီးအကျယ်တယ်မော်ဘီနယ်ကြီးတယ်တချို့သတင်းဌာနတွေကမော်ဘီနယ်တစ်ခုတော့မှမှာသတင်းတော့တယောက်ပဲထားနိုင်တဲ့ခါမျိုးကြရင်ဒီပုဂ္ဂိုလ်ကတခြားမြို့နယ်တွေမှာသွားပြီးသတင်းရယူတဲ့နေရာမှာအခက်အခဲရှိနိုင်တယ်လို့ထင်တယ်ဘာကြောင့်ရှိရမယ်လို့ဆိုတာ UEC ကထုတ်ပြန်လာတဲ့ထုတ်ပြန်ချက်ကနည်းနည်းကိုမရှင်းမလင်းလို့ဖြစ်နေတယ်ပေါ့နော်အဲ့ဒါကြောင့်မို့ RPD ပေါ်မှာလည်းဒီတက်ဆိုင်ရအောင်ကြီးနေခရိုင်မှာရှိတဲ့ကော်မရှင်တွေကလည်းဒီပေါ်မှာအဆိုးပြမပြေရတာတွေ့နေရ
နောက်ဆုံးအနေနဲ့တင်ပြလို့တာကတော့ဒီတစ်ပတ်မီဒီယာတွေပေါ်မှာမဲဆွယ်ပွဲအကြောင်းများများစားစားဖော်ပြထားတာမတွေ့ရပေမဲ့မဲစင်းစစ်ဖို့အတွက်မဲစင်းမှာအမှားတွေကိုပြင်ဆင်လာနေပတ်သက်လို့ဖော်ပြရေးသားထားတာတွေကိုတွေ့ရပါတယ်ဒီတစ်ပတ်လူမှုမီဒီယာတွေပေါ်မှာတော့ရွေးကောက်ပွဲနီးလာတာနဲ့အညီနိုင်ငံရေးပါတီတွေရဲ့အကြောင်းတွေကိုယ်စလဲလောင်းတွေရဲ့ဓာတ်ပုံတွေတတိပုဂ္ဂလရဲ့အမြင်တွေဝေဖန်တာတွေဝေဝေဆဆတွေ့မြင်လာနေကြပြီဖြစ်တယ်ဆိုတာကိုတင်ပြရင်းဒီကုန်းချုပ်ရရပါတယ်
မြန်မာမီဒီယာမြင်ကွင်းခန္ဓာကိုနားဆင်ခဲ့ရတာပါရှင် VOA မြန်မာပိုင်းကနေပုတ်ထိုးညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်ခုတော့မြန်မာအရေးသုံးသပ်ချက်ခန္ဓာကိုနားဆင်ရအောင်ပါမြန်မာနိုင်ငံပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဟာဘယ်လိုက်မှုမရှိပဲတိတိကျကျကြားနေဖြစ်နိုင်ပါမလားဆိုတာမေးခွန်းထုတ်ဆရာဖြစ်နေတယ်လို့နိုင်ငံရေးသုတေသီဒေါက်တာခရစ်စတီနာဖင်ကပြောကြားလိုက်ပါတယ်ပြီးခဲ့တဲ့၅နှစ်တာကာလအတွင်းလွတ်တော်ဟာလူတွေစိုးရိမ်ခဲ့ကြသလိုလက်ညှိုးထောင်ကောင်းငင်လွတ်တော်မဖြစ်ခဲ့ဘူးလို့လည်းသူကချီးကျူးလိုက်ပါတယ်မြန်မာနိုင်ငံရွေးကောက်ပွဲအထူးအစီအစဉ်အဖြစ်အမေရိကန်ပြည်ထောင်စုဂျော့ချ်ဝါရှင်တန်တက်ကရိုနိုင်ငံတကာဆက်ဆံရေးပါမောက်ခခရစ်စတီနာဖင်စ်နဲ့ဦးကျော်ဇာနာဆွေးနွေးတုံးသက်ထားတာကိုနားဆင်ကြည့်ရအောင်ပါရှင
် Christina, thank you very much for our time.
Thank you so much for having me.
Dr. Christina Fink ya.ဒီမနက်ငယ်မှာမကြခင်အတူတူရေကောက်ပွဲကျင်းပတော့မှာဖြစ်ပါတယ်အင်တန်စိတ်ဝင်စားဝယ်စိတ်လှုပ်ရှားဝယ်ကောက်ပါတယ်ပထမအဆုံးမေးချင်တာကမြန်မာနိုင်ငံရဲ့လက်ရှိအခြေအနေဟာပါတီစုံအထွေထွေရေကောက်ပွဲတွေကျင်းပဖို့အဆင်သင့်ဖြစ်ပြီလို့ထင်ပါလားခင်ဗျာ
Well I think a lot has been done to try to ensure
that ရေကောက်ပွဲဖြစ်စဉ်ချောင်းမွေးဖို့2030ရေကောက်ပွဲထက်တရားမျှတမှုရှိဖို့အများကြီးလှုပ်ထားတယ်လို့ထင်ပါတယ်ဒါမဲ့လည်းမေကွန်းထုတ်ဆရာတွေကတော့အများကြီးရှိနေသေးပါရေကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ရေးဟာအရင်စစ်ဗိုလ်ချုပ်တူပါပြီးတော့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီဝင်လွှတ်တော်အမတ်တူလည်းဖြစ်နေပါတယ်သူကသူဟာဗတ်မလိုက်ပါဘူးရေကောက်ပွဲဟာလည်းလွတ်လပ်မှုမျှတမှုရှိစေရမယ်လို့ပြောပါတယ်ဒါမဲ့လည်းသူ့ရဲ့စစ်တပ်နဲ့ပါတီပေါ်မှာတစ္ဆာစောင့်သိနေမှုကြောင့်ရေကောက်ပွဲကော်မရှင်ရဲ့လွတ်လွတ်လပ်လပ်နဲ့မျှမျှတတလှုပ်ဆောင်နိုင်ရန်ကိုထိခိုက်မဲ့အလားအလာရှိနေပါတယ်
ဖွဲ့စည်းပုံအခြေခံဥပဒေကရောခင်ဗျာဖွဲ့စည်းပုံအခြေခံဥပဒေကို၌ကလည်းဒီမိုကရေစီမဆန်ဘူးဆိုတော့ဒီလိုဒီမိုကရေစီမဆန်သောဖွဲ့စည်းပုံအခြေခံဥပဒေလက်အောက်မှာဒီမိုကရေစီရွေးကောက်ပွဲတရက်ဖြစ်ထွန်းလာနိုင်ပါမလား
Well, I think we have to understand that the elections are taking place.
အခုကျင်းပတဲ့ရွေးကောက်ပွဲတွေဟာဒီမိုကရေစီအပြည့်အဝမဟုတ်သေးတဲ့အခြေအနေအောက်မှာကျင်းပရမှာဖြစ်တယ်ဆိုတာနားလည်ထားရပါလိမ့်မယ်။ကိုင်းတဲ့ပြည်နယ်တွေပါဝင်လွတ်တော်အမတ်တွေအားလုံးဟာရွေးကောက်တင်မြှောက်ခံပြီးတော့တက်လာကြမှာမဟုတ်ပါဘူး။25ရာခိုင်နှုန်းကစစ်တပ်ကခန့်အပ်မှာပါ။ဒါမဲ့လည်းကျန်တဲ့85ရာခိုင်နှုန်းအတွက်တော့ရှင်းပြန်ကြရမှာပါ။တက်တက်ကြွကြွနဲ့အကျိနဲ့ရှင်းပြန်မှုတွေကိုမြင်ကြရပါမယ်။ဒီမိုကရေစီဘက်တော်သားပါတီတွေ၊ကိုင်းသားပါတီတွေကကိုယ်စလဲတွေအများပြလွတ်တော်ရဲ့ရောက်လာကြမှာပ
ါ။တိုင်းသားအင်အားစုတွေနဲ့အပြစ်ခတ်ရဆဲရည်လဲတနိုင်ငံလုံးအတိုင်းအတာနဲ့မရနိုင်သေးပါဘူး။ငင်းရည်ဆိုတာကလည်းအဝေးကြီးရှိနေပါတယ်။ဆိုတော့ဒါတွေကရောရွေးကောက်ပွဲကျင်းပနိုင်မဲ့အခြေအနေအလားအလာကိုဘယ်လောက်ထိတိခိုက်နိုင်မယ်ထင်ပါလဲခင်ဗျာ။
Right. Well, we don't know if the elections will happen in
ဆန်ဒီမြောက်ပိုင်းနဲ့ကချင်ပြည်နယ်တချို့ဒေသတွေမှာဆိုရင်ရွေးကောက်ပွဲကျင်းပနိုင်မယ်မကျင်းပနိုင်ဘူးဆိုတာအသေးချာမသိရသေးပါဘူး။ဒါဟာစိတ်မကောင်းစရာဖြစ်ပါတယ်။ဒီဒေသတွေကလူတွေရဲ့ကိုယ်စားလှယ်တွေလွတ်တော်တယ်ရောက်လာနိုင်မှာမဟုတ်ပါဘူး။ဒါ့အပြင်တိုင်းသားပါတီတွေလွတ်တော်မှာငြိမ်းချမ်းရေးအပြည့်အဝဆောင်ရွက်နိုင်မှုတွေအပေါ်လဲအများကြီးထိခိုက်နိုင်ပါတယ်။အခုချိန်ထိလွတ်တော်ပထမကာလမှာတိုင်းသားပါတီတွေဒီငြိမ်းချမ်းရေးကိစ္စမှာပါဝင်ပတ်သက်မှုသိပ်ပြီးတော့မတွေ့ခဲ့ရပါဘူး။အစိုးရကအပြစ်ရရေးဟာအစိုးရအနေနဲ့လှုပ်ဆောင်ရမယ့်ကိစ္စလို့ဆိုပါရယ်။အပြစ်ရသဘောတူညီမှုရရှိပြီးတော့မှလွတ်တော်ရဲ့အခမ်းအနားရောက်လာမယ်လို့ဆိုပါရယ်။
ဆိုတော့ဒီအဖြစ်ရဲ့သဘောတူညီမှုဟာရွေးကောက်ပွဲမတိုင်ခင်ရနိုင်မလားရခဲ့ရင်ဒီကိစ္စ80တိုးအောင်လို့လွှတ်တော်ကဘယ်လောက်ထိတွန်းနိုင်မလဲဆိုတာမသိနိုင်သေးပါဘူ
းနောက်တစ်ခုကဒီရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ပါမလားဆိုတာလူအများစုကစိုးရိမ်ကြပါတယ်ဆိုတော့ဒီလူတွေရဲ့စိုးရိမ်မှုကတော့ဘယ်လောက်ထိအခြေအမြစ်ရှိတယ်လို့ထင်ပါလဲခင်ဗျာ
Well, I think two potential
concerns. So, yeah, that's it. I'll see you. The first thing is, you can't wait for me. I'm going to go to the next time. I'm going to go to the next time. I'm going to go to the next time.မဲရုံတွေကထောင်တောင်းချီရှိနေတော့ဒီလုံခြုံရေးတွေဟာတချို့နေရာတွေမှာဈာမနေပဲနဲ့မဲပေးသူတွေကိုအကာအကွယ်မပေးပဲနဲ့နိုင်ထက်စီနေမဲပေးခိုင်းတာလွတ်လွတ်လပ်လပ်မဲပေးခွင့်မပြုတာချင်းကြောက်တာတွေလုပ်လို့မလားဆိုတာစိုးရိမ်စရာတစ်ချက်ပါနောက်စိုးရိမ်စရာတစ်ခုကမီဒီယာတွေအနေနဲ့ရွေးကောက်ပွဲကိုထိထိရောက်ရောက်စောင့်ကြည့်ခွင့်ရမလားဆိုတဲ့ကိစ္စပါသတင်းသမားတဦးဟာတနေ့မှတနေ့ရကိုပဲသတင်းယူခွင့်ရှိတယ်ဆိုတဲ့ကန့်သက်ချုပ်ချယ်မှုတွေကော်မရှင်ကလုပ်ထားပါတယ်နည်းနည်းပို့ပြီးလွတ်လပ်ခွင့်ပေးဖို့ညှိနှိုင်းနေတယ်လို့တော့သိရပါတယ်ဆိုတော့ဒီရွေးကောက်ပွဲတစ်ခုလုံးကိုပြန်ချုံပြီးတော့စောင့်ကြည့်သတင်းယူနိုင်မှာမလားဆိုတာစိုးရိမ်စရာပါမီဒီယာသမားတွေမရှိတဲ့နေရာတွေမှာပို့ပြီးတော့ပြဿနာတွေရှိနိုင်ပါတယ်ဒါမဲ့လည်းအားတက်စရာတစ်ခုကတော့အရက်ဖက်အဖွဲ့အစည်းတွေအနေနဲ့ဒီရွေးကောက်ပွဲကိုစောင့်ကြည့်ဖို့အတွက်ပြင်ဆင်အားတင်းထားပါတယ်မီဒီယာတွေမရောက်နိုင်တဲ့နေရာတွေကိုသူတို့စောင့်ကြည့်နိုင်လိမ့်မယ်လို့မျှော်လင့်ရပါတယ
်တစ်ခါပြပကလာရောက်တဲ့အခက်အခဲသမားတွေကရောဘယ်လိုသုံးသပ်လို့ပါသလဲသူတို့ကိုဖိတ်တာဟာအစိုးရကတော့ပွင့်လင်းယူသားမှုရှိပါတယ်ဆိုတာပြသခြင်းတို့လူကြောက်ကောင်းအောင်ဖိတ်တာဆက်ဆက်ပဲလားဒါမှမဟုတ်သူတို့တွေဟာဘယ်လောက်ထိထိထိရောက်ရောက်လှုပ်ရှားဆောင်ရွက်နိုင်လိမ့်မယ်လို့ထင်ပါတယ်ခင်ဗျာ
Well, I think the Union Election Commission has set up
ပြည်သူ့ရွေးကောက်ပွဲကော်မရှင်ကတော့ပြည်ပအကဲခတ်တွေအတွက်ဆောင်ရွက်ရှောင်ရွက်တွေကိုနိုင်ငံတကာဆန်တဲ့အညီထုတ်ပြန်ထားပါတယ်။သူတို့ရောက်ရှိနေမှုဟာအရေးပါတယ်။သူတို့ဟာရန်ကုန်နဲ့နေပြည်တော်မှာရှိတဲ့ပါတီဌာနချုပ်တွေကိုတွားရောက်ခွင့်ရကြမှာဖြစ်ပါတယ်။သူတို့ကဘယ်လောက်ထိလက်လန်းမီနိုင်မလဲ။အထူးသဖြင့်အစော်ဖျားဒေသတွေကိုရောက်နိုင်ပါမလားဆိုတာတော့မေးစရာပါ။
နောက်အခုမဲဆွဲတရားဟောရတဲ့အခါမှာစစ်တပ်ကိုမဝေဖန်ရဘူးဆိုပြီးတမ်းမြစ်ထားတယ်လို့လည်းသိရပါတယ်။ဒါကိုကြည့်ရင်လွတ်လပ်စွာမဲဆွဲစီရင်ခွင့်ရှိတယ်လို့ခေါ်နိုင်ပါမလားခင်ဗျာ
Right. Well, I mean, again, we have to accept the fact
ဒီမှာလည်း semi-authoritarian rule လို့ခေါ်တဲ့တစိုက်တီဒေတာအာဏာပြအုပ်စိုးမှုရှိနေစေဆိုတာမမေ့သင့်ပါဘူး။စစ်တပ်ဟာနိုင်ငံရေးမှာတော်တော်များများအရေးပါနေစေပါ။သူရဲ့နိုင်ငံရေးအာဏာမင်းမိန်ဆုံးရှုံးမှုကိုစိုးရိမ်နေပါတယ်။ဒါကြောင့်မလို့2010တုန်းကလိုမျိုးနိုင်ငံပိုင်ရေဒီယိုနဲ့ရုပ်မြင်သံကြားမှာ15မိနစ်စီပဲမဲဆွဲခွင့်ပေးထားပြီးတော့စစ်တပ်ကိုမဝေဖန်ရလို့လှုပ်ထားပါတယ်
။ဟုတ်ကဲ့ကောင်းပါပြီ။ရွေးကောက်ပွဲဟာကျင်းပဖြစ်တယ်။နိုင်ငံတကာကလက်ခံနိုင်တဲ့အတိုင်းအတာအထိလူလာမှုရှိခဲ့တယ်၊မျှတမှုရှိခဲ့တယ်လို့ကျွန်တော်ယူဆကြပါစို့။ဆိုရင်အဲ့ရွေးကောက်ပွဲပြီးတဲ့အချိန်ကဘယ်လိုဖြစ်လာမလဲထင်ပါလဲ။ဘုဂျုံမူကြီးမြောင်ဟိုင်းနဲ့အာနာရှိရဲ့လူတွေကတော့ဘသူနိုင်နိုင်သူတို့ဟာရွေးကောက်ပွဲရလတ်ကိုလေးစားမယ်လို့ကတိပြုကြပါရယ်။တချို့ကတော့နောက်ကွယ်မှာဘုဂျုံမူကြီးသန်းရွှေကကြိုကင်ထားစေဖြစ်တယ်ဆိုတော့သူ့ဆန္ဒအတိုင်းသူလုပ်လိမ့်မယ်။တကယ်လို့သာ NLD ဟာတောင်ပြိုကမ်းပြိုအနိုင်ရပြီးတော့ဒါထိမ့်မနိုင်ပိမရအခြေအနေမျိုးဖြစ်သွားခဲ့တယ်ဆိုရင်လူလူချင်းချင်းအနာထွက်ပေးလိမ့်မယ်လို့ထင်ပါလားခင်ဗျာ
။ Well I think that's certainly a concern for the military and I think we really
don't ဒီကိစ္စကတော့စစ်တပ်အမှန်တကယ်စိုးရိမ်စရာတရားဖြစ်နေတယ်လို့ကျွန်မထင်ပါတယ်။ဦးသန်းရွှေဘလောက်အာဏာရှိနေသေးလဲဆိုတာမသိကြပါဘူး။စစ်တပ်အနေနဲ့ကတော့ NLD ကအစိုးရကိုလုံးဝချုပ်ကန်သွားနိုင်မယ့်အရေးကိုတော့တကယ်စိုးရိမ်မှာပါ။ဒါကြောင့် NLD ဘလောက်နိုင်မလဲ။တောင်ပြိုကမ်းပြိုနိုင်ရင်ဒီအောင်ပွဲကိုဘလို့ကင်တွယ်မလဲ။စစ်တပ်နဲ့ဘလို့အဆင်ပြေအောင်နှိမ့်နိုင်ဆောင်ရွက်လာမလဲ။ပို့ပြီးတော့ထိတ်တိုက်ရင်ဆိုင်လာမလားဆိုတာမသိရသေးပါဘူး။
ဒါနဲ့ရွေးကောက်ပွဲအကျူကာလနဲ့ပတ်သက်တဲ့ကိစ္စတစ်ခုကိုပြန်မေ့ကြပါသေးတယ်။မဲဆန်ဒါရှင်ဒီရဲ့နိုင်ငံရေးအသိပညာအလုံးလောက်ရှိခဲ့ကြတယ်လို့ထင်ပါလားခင်ဗျာ။မှန်ကန်တဲ့ကိုယ်စားလှယ်ကိုသူတို့ရွေးချယ်နိုင်မလားမှန်မှန်ကန်ကန်ပုဂ္ဂိုလ်ကြီးကိုပဲကြည်ပြီးလူကိုကြိုက်လို့ပေးကြမှာလားတကယ်အရေးကြီးတဲ့နိုင်ငံအတွက်အရေးကြီးတဲ့အချက်လက်တွေကိုချင်းချင်းစဉ်းစားပြီးမှမဲပေးနိုင်ကြလိမ့်မယ်လို့ကိုထင်ပါလားခင်ဗျာ။
Well, I think we shouldn't disrespect the voters in Myanmar. I think that
မြန်မာမဲဆန္ဒရှင်တွေကိုအထင်မသေးသင့်ပါဘူး။သူတို့ရဲ့ပြဿနာတွေကိုအကောင်းဆုံးကင်တွေဖြေရှင်းဆောင်ရွက်နိုင်မယ်။လူပုဂ္ဂိုလ်နဲ့ပါတီကိုဘယ်လိုရွေးရမလဲဆိုတာပြည်သူတွေကောင်းကောင်းကြီးသဘောပေါက်ကြပါတယ်။အမြင်ရှင်းကြပါတယ်။တစ်ချိန်တည်းမှာပဲသူတို့ပေးကျင်နိုင်မပေးနိုင်မယ်နဲ့တခြားပါတီတစ်ခုခုကိုမဲပေးဖို့ချင်းရောက်ခံရနိုင်မယ်အလားအလာလည်းရှိနိုင်ပါတယ်။ဒါမဲ့လေသူတို့ဆန္ဒအတိုင်းရွေးပြကြမှာပါ
။ကျွန်တော်တို့ရွေးကောက်ပွဲအကျိုးကာလမှာအားလုံးအဆင်ပြေပြေနဲ့ပြင်းပြောက်သွားတယ်လို့ပဲကျွန်တော်အကောင့်မြင်ပြီးဆက်ပြောကြအောင်ပါခင်ဗျာ
တခုမေးဖို့ကြံသေးတာကကုံဆုံးတော့မယ့်ဒီပထမ5နှစ်သက်တမ်းအတွင်းမှာလွတ်တော်အဓိကအဖြစ်လွတ်တော်အမှတ်တွေဘာတွေသင်ယူခဲ့ကြတယ်လဲဘယ်လိုအတွေ့အကြုံမျိုးဘယ်လိုသင်ခန်းစာမျိုးတွေရခဲ့ကြတယ်လို့ထင်ပါတယ်
I think that the
ပထမ5နှစ်အတွင်းအသွင်ကူးပြောင်းရေးမှာလွှတ်တော်ရဲ့လှုပ်ဆောင်ချက်တွေကအားရစရာကောင်းပါတယ်။လူတွေကလက်ညှိုးထောင်ကောင်းကြီးလွှတ်တော်ပဲဖြစ်မယ်လို့ထင်နေခဲ့ကြတ
ာ။အော်လက်ညှိုးထောင်ကောင်းကြီးလွှတ်တော်လို့မထင်ဘူးပါခရစ်စတီနာ
။ Absolutely
လုံးဝမထင်ပါဘူး။
ဆိုရင်ဘာရီများသူတို့လွှတ်တော်ရဲ့အစွမ်းအစားနဲ့ဆောင်ရွက်နိုင်ခဲ့တာရှိတယ်ပြောပါ
Okay, well let's look at
ပြည်သူ့လွှတ်တော်ရဲ့လုပ်ရနှစ်ခုကိုကြည့်ရအောင်ပါပထမတစ်ခုကလေယာဉ်စုံစမ်းစစ်ဆေးရေးကော်မရှင်ပါဒီကော်မရှင်ဟာအရင်စစ်အစိုးရလက်ထက်ကသိမ်းယူခဲ့တဲ့လေယာဉ်တွေကိုစစ်ဆေးပြီးတော့နိုင်ငံတော်ကတိုင်ကြားချက်800ကျော်ကိုလက်ခံခဲ့ပါတယ်လွှတ်တော်အမတ်တွေကိုယ်တိုင်ကွင်းစင်းစစ်ဆေးပါတယ်အစီရင်ခံစာထုတ်တယ်ပြီးတော့အစိုးရနဲ့စစ်တပ်တို့ကဒေဟာတွေကိုပြန်လည်ပေးအပ်တင်တယ်လို့ဆိုခဲ့ပါတယ်အစိုးရမလိုက်နာတော့လူသိရှင်ကြားကြေညာချက်ထုတ်ပြီးတော့ဘဲအချိန်အတိုင်းအတာအတွင်းပြန်ပေးဖို့တောင်းဆိုခဲ့ပါတယ
်ဒါပေမဲ့လည်းပိုးပြီးအရေးကြီးတဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စမှာကြတော့
Well I think really what was fascinating
အဲ့ဒီကိစ္စမှာလည်းကြံ့ခိုင်ဖွံ့ဖြိုးရေးပါတီအမတ်တော်တော်များများကဖွဲ့စည်းပုံပြင်ဆင်ရေးကိုထောက်ခံခဲ့ကြတာဟာအထူး2000အားရပွဲရာကောင်းပါတယ်ဖွဲ့စည်းပုံပြင်ဆင်ဖို့လိုအပ်တဲ့လွှတ်တော်မဲ့ပမာဏကိုသူတို့ရှော့ချခြင်းကြပါတယ်စစ်တပ်ကဒီကိစ္စကိုမဟတ်တားနိုင်စေဖို့ရည်ရွယ်ကြတာဖြစ်ပါတယ်အရေးအတွက်အတိအကျမသိရပါပဲဒီကိစ္စကိုကြံ့ခိုင်ဖွံ့ဖြိုးအမတ်တွေထောက်ခံမဲ့ပေးခဲ့ကြတာပ
ါခရစ်စတီနာနောက်ဆုံးမေးချင်တာကတော့လွှတ်တော်ဒုတိယအကြိမ်ပေါ်ထွန်းလာတဲ့စက်တမ်းမှာစစ်တပ်ဟာနိုင်ငံရေးတဖြည်းဖြည်းဆုတ်ခွာသွားလိမ့်မယ်လို့မျှော်လင့်ပါသခင
I think that's likely to be a much longer term process
ပိုပြီးတော့အချိန်ယူရလိမ့်အောင်မယ်လို့ထင်ပါတယ်စစ်တပ်အနေနဲ့သူတို့ရဲ့လုံခြုံရေးသူတို့အကျိုးစီးပွားတွေကိုနိုင်ငံရေးကဏ္ဍမှာအတော်လေးချုပ်ကန့်ထားနိုင်တော့မှကာကွယ်နိုင်မယ်စိတ်ချရမယ်လို့ယူဆထားဟန်တူပါတယ်ရွေးကောက်ခံအမတ်တွေအစိုးရအဖွဲ့ဝင်တွေနဲ့စစ်တပ်တို့အကြားမှာအာဏာဝေချမ်းရေးချိန်ဆရတာတွေကြာပါလိမ့်အောင်မယ်လူတချို့ကမြန်မာနိုင်ငံအသွင်ကူးပြောင်းရေးဟာဒီမိုကရေစီအသွင်ကူးပြောင်းရေးလို့ထင်ခဲ့ကြပါတယ်စစ်တပ်ရဲ့စိတ်ထဲမှာအဲ့လိုမျိုးမယူဆပါဘူးနိုင်ငံရေးဖြစ်စဉ်ကိုတစုံတရာအတိုင်းအတာထိချက်ထွင်ပေးစင်တာဖြစ်ပါတယ်စစ်တပ်ရဲ့အခမ်းကဏ္ဍကိုလည်းဆက်လက်ထိန်းသိမ်းထားမှာဖြစ်ပါတယ်ဘလိုပင်ဖြစ်ဖြစ်အချိန်ကြာလာတဲ့အမျှပြောင်းလဲသွားမှာပါခေါင်းဆောင်တွေပေါ်ပါတီတွေရဲ့ခွန်အားပေါ်မှာလည်းမူတည်ပါလိမ့်မယ
် Thank you very much Christina
ဥကျော်စနာတင်ဆက်ထားတဲ့မြမအရေးတုံ့တက်ချက်ကိုနားဆင်ခဲ့ရတာပါရှင်နောက်တစ်ပတ်မှာတော့ရွေးကောက်ပွဲနဲ့ရွေးကောက်ပွဲလွန်မှာပြောင်းလဲဖြစ်ထွန်းလာနိုင်တဲ့ပြည်ရင်းငြိမ်းချမ်းရေးနဲ့ Federal ပြည်ထောင်စုအလားအလာတို့ကိုအိန္ဒိယနိုင်ငံတွေရဲ့အခြေအနေနဲ့နိုင်ရှင်တုံ့တက်ချက်ကိုနားဆင်ကြမှာဖြစ်ပါရဲ့ရှင်ခုတော့လာမယ့်စနေနေ့ညတိုက်ရိုက်လေးလိုင်းစီစဉ်မှာဘာအကြောင်းတွေဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပ
ါလာမယ့်နိုဝင်ဘာလယူကောက်ပွဲအတွက်မက်ဆနာရှင်စင်းတွေကိုယူကောက်ပွဲကော်မရှင်ကနေပြီးတော့နောက်တစ်ကြိမ်ထပ်မံထုတ်ပြန်ရမှာလဲအမားရုံးနေတော်များများပါဝင်လာပြန်တယ်လို့သိရပါတယ်ဘာကြောင့်ဒီမက်ဆနာရှင်စင်းထုတ်ပြန်မှုအခောက်အခါကမှားယွင်းမှုတွေရှိနေတာပါလဲဒါဟာယူကောက်ပွဲပေါ်တည်ရောက်မှုဘလောက်ရှိနိုင်မလဲလာမယ့်စနေညပိုင်းဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမြင်းများလူတွေတော်ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်ဒါမှမဟုတ်ကိုဆွေးနွေးလူတွေကိုမြင်းများလူတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမြင်းမြန်ကြမယ်တော်ရရှင်တွေကိုကျူးဇူးပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်လာမယ့်စနေညတိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးဖို့ချက်ပြီးတော့ဖိတ်ခေါ်ပါရရှင်ခုတော့မြန်မာတခွင်ကဏ္ဍကိုနားဆင်ကြရအောင်ပါမြန်မာနိုင်ငံကရည်ကြီးခဲ့တဲ့ဒေတာတွေမှာရွေးကောက်ပွဲကိုရွှေ့ဆိုင်ဖို့မလိုနိုင်ပါဘူးလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောကြားထားချိန်မှာရေးပေးကြုံထားရတဲ့မကွေးတိုင်းဒေတာထဲကပြည်သူအများစုကတော့ရွေးကောက်ပွဲအပေါ်အာရုံမစိုက်နိုင်ကြပဲဖြစ်နေပါတယ်။လေယာစိုက်ပျိုးရေးကိုအဓိကလုပ်ကြတဲ့တောင်တိုလေသမားတွေဖြစ်ကြတာမို့သူတို့အရေးကိစ္စကိုအလေးထားဆောင်ရွက်ပေးနိုင်မဲ့အစိုးရတစ်တက်လာဖို့ကိုပဲမျှော်လင့်နေကြတဲ့အကြောင်းမကွေးတိုင်းဖက်ကိုသွားခဲ့တဲ့ကိုထက်အောင်ကမြန်မာတခွင်အစီအစဉ်ကနေတင်ပြထားပါတယ်ရှင်။
2015ပါတီစုံရွေးကောက်ပွဲကျင်းပဖို့ရက်နီးခဲ့လာချိန်မှာပဲရေဘေးသင့်အနယ်ကိုကြုံတွေ့ခဲ့ရတဲ့မကွေးတိုင်းဒေသကြီးအတွင်းကဒေသခံပြည်သူတွေကတော့ဒီရွေးကောက်ပွဲပေါ်မှာစိတ်ဝင်စားမှုရှိကြပါဘူး။ပြည်လေထူထောင်ရေးလုပ်ငန်းတွေနဲ့စားဝတ်နေရေးအတွက်လက်ရှိချိန်မှာအယုံစိုက်နေရတာကြောင့်ဒီရွေးကောက်ပွဲအပေါ်မှာစိတ်ဝင်စားမှုရှိရဖြစ်နိုင်တယ်လို့ဒေသခံပြည်သူတွေကဆိုနေကြပါတယ်ခင်ဗျာ။
အရက်သားအစိုးရတက်လာပြီးနောက်ပိုင်းပထမဆုံးအကြိမ်ဒီရွေးကောက်ပွဲကျင်းပမှာဖြစ်ပေမဲ့လည်းရေဘေးတင့်ပြည်သူအများစုကတော့ဂရုတစိုက်စောင့်ကြည့်လေ့လာမှုတွေမလုပ်ကြပါဘူ
းလူလို့ဆိုတဲ့အတိုင်းတော့စိတ်ဝင်စားမှုတင့်ရှိတယ်အခုလည်းဆိုကိုစည်းဝါးရေးတနေ့လုံးမှတနေ့စားရလို့အများကြီးလေဒါကြောင့်ဒါဟုတ်ပဲကိုစည်းဝါးရေးကိုအဲ့ဒါအတုံခတိုင်းလုံးတော့စားဖို့တော့လုံးပန်းနေ
တောင်သူတွေရဲ့လုပ်ငန်းခွင်ကလည်းပဲရင်းနှီးမြှုပ်သွားတော့သူတို့ရိတ်စရာလည်းမရှိစိုက်စရာလည်းမရှိလက်မဲ့လိုဖြစ်သွားတာဟုတ်နိုင်ငံနေလည်းမျောသဘာကင်းနေရလည်းပဲကိုနနှုံးနေပို့မျောသွားတော့ကြတော့အလုံးလက်မဲ့လိုဖြစ်သွားတယ်အလုံးလက်မဲ့ဖြစ်သွားတဲ့အခါမှာသူတို့ကမလိုလို့ဆိုသူတို့ရဲ့မိသားစုစောင်းဝင်နေရလည်းတကြောင်တကြောင်မိသားစုတွေကြတော့ចောင်းသားတွေရှိတယ်ចောင်းသားတွေကမော်တာကိုပြန်ထားဖို့ဈေးရိတ်တွေကြတော့အများကြီးခက်ခဲဖြစ်နေအဲ့ဒါသူတို့ဘယ်လိုလုပ်ရမလဲဒါပြင်အလုံးရှိတဲ့ဒေသကိုသူတို့ပြောင်းလုပ်လုပ်ကြဖို့ပေါ့နော်အဲ့ဒါမျိုးလေးအတန်းနေကျွန်တော်ကြားနေရကလေးတွေចောင်းထွေးရမယ်အစစ်ဟိုဖြစ်မအောင်အလုံးလက်မဲ့အခုကျွန်တော်တို့6လတစ်ချိန်လောက်မှအလုတ်ကရှိတာအောင်သီးနှံစိုက်လိုက်တယ်နောက်5လရှိပါဆိုတော့အလုတ်ကအဲရိတ်သိမ်းချိန်ကျမှအလုတ်ရှိတာဆိုတော့ငူလုံးလုံးစဲအနေထားအရာတော့ဟိုကျွန်တော်တို့ဒီပြည်သူတွေကဒီရွေးကောက်ပွဲပေါ်မှာတိတ်စိတ်ဝင်စားမှု90 900ခန့်လုံးလောက်ကိုမရှိဘူးလို့ကျွန်တော်သုံးသပ်ကြည့်တာ
ကျွန်တော်တို့တော့ delay မှာတော့ဟိုဥမတောက်မှတီလာစောင့်မယ်ဆိုကဲတို့တော့စကပုံရှိပါတယ်ကျွန်တော်မိသားစုစာဝနေမဖူလုံးညရင်ခဲ့တော့အဲ့ရရွေးကောက်ပွဲတော့တိတ်စိတ်ဝင်စားပဲမရှိတော့အ
ဲမိသားစုစိတ်ဝင်စားတော့သူတို့ကတော့သူတို့လှုပ်ရှားလှုပ်ပါလေသူတို့ကလည်းဝီကက်တစ်ဆယ်တော့ကလည်းလိန်ထားကြတာလေလူတွေကအဲ့လိုပဲတွက်ဆနေကြတာ
မကွေးတိုင်းဒေသတဝိုက်ကကြေးရွာတွေမှာဇူလိုင်လနောက်ဆုံးအပတ်လောက်ကစပြီးရေဘေးအနေနဲ့ကြုံတွေ့ခဲ့ရပြီးတော့လေယာမီအများစုအပါအဝင်လူနေရင်အဆောက်အဦတွေနဲ့စာတင်ကျောင်းတွေလည်းပျက်စီးဆုံးရှုံးမှုတွေရှိခဲ့တာပါကြည့်ရနေပြီသူတချို့ကတော့သူတို့ဆုံးရှုံးနေတာမှုတွေကိုထိထိရောက်ရောက်ဆောင်ရွက်ပေးနိုင်မဲ့အစိုးရတတိယကိုလာမဲ့ရွေးကောက်ပွဲမှာမျှော်လင့်နေကြပါတယ်
။အားလုံးရဲ့ရင်ထဲမှာအပြောင်းလဲတစ်ခုကိုတော့အမြန်ဆုံးလိုချင်နေတယ်။ဟိုကပေါ့နော်အကောင်းဆုံးဒီပြည်သူပြည်သားတွေရဲ့ဒုက္ခကိုပေါ့နော်ဒီနေသူနေသားတွေရဲ့ဒုက္ခကိုအကောင်းဆုံးဟိုကယ်တင်ပေးနိုင်မဲ့ပေါ့နော်။အဲအစိုးရတတိယကိုတော့အားလုံးဟာလိုလားနေပါတယ်။အန်တီတို့နဲ့အတူပဲတထက်သေးဆန္ဒရှိမယ်လို့အန်တီယုံကြည်ပါတယ
်ကျွန်တော်ရဲ့ခက်ခဲကြမ်းတမ်းသောပြည်သူလူထုဆင်းရဲဒုက္ခတွေးကြုံမှုကိုဖြည့်ရှင်းပေးနိုင်သောပုဂ္ဂိုလ်များရှိခဲ့ရင်တော့အဲ့ဒီပါတီကိုတော့ကျွန်တော်တို့ရွေးကောက်ပွဲမှာမဲထည့်နိုင်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ
်ဘယ်အစိုးရပဲတက်တယ်အဓိကတော့ကျွန်တော်တို့တောင်သူလယ်သမားတွေရဲ့ပေါ့ကောင်းကျိုးပြုဖို့ပေါ့ကောင်းကျိုးပြုဖို့ပဲဘဒူးတက်ပါစီပဲဟိုတက်ပါစီလို့ကျွန်တော်တို့ကအဲ့လိုမရည်ရွယ်ဘူးဘယ်အစိုးရပဲတက်တက်ကောင်းမှုပဲကျွန်တော်တို့တောင်သူလူထုမားကြီးပေါ့အဲ့ဒါပါပဲ
မဲဆွယ်စီယုံကြီးကာလာရပောင်60မှာရေဘေးတင့်ဒေသရီစီကိုတွားရောက်မဲ့ကုစလယ်လောင်းနေအနေနဲ့မျက်မျှတက်တာမဲဆွယ်စီယုံနိုင်မှာမလားဆိုပြီးပြည်သူအများစုကလည်းစိုးရိမ်နေကြပါတယ်ဒါအပြင်တဘာဝဘေးအနေနဲ့တံကိုခန်းစားခဲ့ရတဲ့ဒေသတွေမှာမဲမတမာမှုတွေရှိနိုင်မလားဆိုပြီးဒေသခံပြည်သူတွေကပူပန်နေကြပါတယ်
ဆုံးဆုံးသွားတယ်ဟိုဒုက္ခနဲ့ဘာနဲ့ဆိုတော့လေလူတွေကအဲ့ဘက်မှာလည်းတချို့တဝက်ကစိတ်ကနှစ်ထားတာဟုတ်အဲ့ဒါဆိုတော့ဒီလိုမဲကော်မရှင်မဲအရေးအတွက်တို့ဘာလို့ကြတော့ဒါမျိုးနဲ့ဟိုဘလောင်းပဲလဲဖြစ်သွားနိုင်တယ်ပေါ့
ဒီလူရဲ့နေနေရတော့ခက်ခဲကြနေဒီရွေးကောက်ပွဲကိုမဲပေးရမယ်ဆိုရင်တော့တိတ်စိတ်ဝင်စားမယ်နဲ့ကျုံသူလို့မဲပေးကြမယ်လို့ပဲထင်တယ်တကယ်ခံစားချက်မပါပဲပေါ့နော်ဟိုဇဝဏီဒုက္ခတွေရင်ဆိုင်နေရတာဆိုတော့ဒီလိုအနေနဲ့တော့ဟိုငါပြီးရင်လည်းပြီးကြပါပဲကွာဆိုတော့ပုံစံမျိုးပေါ့နော်အဲကျုံသူလိုပဲသွားကြလိမ့်မလို့ထင်တာပဲဦးလေးကတော့
လူပေါင်းတန်းတဲ့ချီရေးပေးတင်ခဲ့ပြီးအခက်ခဲများစွာရင်ဆိုင်နေရဆဲဖြစ်တာကြောင့်တချို့ဒေသတွေမှာရွေးကောက်ပွဲရဲ့ရွှေဆိုင်ပေးတင်တယ်လို့ပွင့်ဖြူမျိုးနယ်လက်ပနယ်ကျေးရွာအုပ်ချုပ်ရေးမှူးကတိုက်တွန်းပါတယ
်ဤသူတွေကိုကျွန်တော်တို့အုပ်ချုပ်မဲ့ကျွန်တော်တို့ကြေးလက်ဒေသကအောက်ချုပ်ရေးမှူးအစပေါ့ဗျာနိုင်ငံတော်သမ္မတစီအောင်တကယ်ကိုပဲစိတ်ရည်စိတ်နာငင်းညာထောက်ထားတဲ့ပုံကုံမျိုးတွေကျွန်တော်ဖြစ်စေချင်အောင်ဖြစ်စေချင်တယ်အဲ့ဒါကိုကျင်းစာတရားရှိတဲ့လူဖြစ်စေချင်တော့ဒီလိုကာလမျိုးကြီးမှာပေါ့ဗျာအဲဒီလိုကာလမျိုးကြီးမှာရုပ်ကောင်ပွဲကိုဒီတတ်မှတ်ထားတဲ့ရဲ့အတိုင်းညာလုံးလိုက်ရင်အဲ့လိုလူတွေရောဖြစ်ဘာလို့လဲအားနည်းချက်တွေပြဖြစ်သွားမလားဘာလို့လဲကျွန်တော်တို့ကျွန်တော်တို့ရဲ့အမြင်ကတော့မလေးနည်းနည်းလေးကျွန်တော်တို့ရင်းနှီးတဲ့ဒေတာလေးတွေတလားမျိုးနှစ်လားမျိုးလေးပေါ့လေရက်ကလေးဆွေးပြီးတော့စိတ်ပြီးသူလေးလည်းပဲစိတ်အေးချမ်းချမ်းဖြစ်မဲ့အချိန်မျိုးလေးလုံးစိတ်ချင်တာပေါ့ကျွန်တော်တို့အမြင်ကတော့
လက်ရှိအချိန်မှာပြန်လည်ထူထောင်ရေးလုပ်ငန်းတွေတိုင်းနယ်ပြည်နယ်အများစုမှာဆောင်ရွက်နေပြီဖြစ်တာကြောင့်လာမယ့်ရွေးကောက်ပွဲကိုရက်ရှိဆိုင်မှာမဟုတ်ဘူးလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးက VOA နဲ့တည်ထံတွေ့ဆုံကမ်းမှာတည်ပြုပြောကြားလိုက်ပါတယ်
။မြန်မာနိုင်ငံမှာတော့တော်တော်များများရည်လွယ်မှုအတန်ခံလိုက်ရပါတယ်။ခံလိုက်ရတဲ့ကြောင့်အခုတော့ရည်လွယ်ပြန်ကျသွားပြီပေါ့။အခုပြန်လည်ထူထောင်ရေးလုပ်ငန်းတွေတည်ဆောက်ရေးလုပ်ငန်းတွေလုပ်နေရပါတယ်။သို့တော်လည်းလူတွေရဲ့စိတ်ဓာတ်အခြေအနေလေးပေါ့လေ။လူတွေလည်းပဲအဲ့ဒီကိုဆုံးရှုံးသွားတာတွေရှိနေတော့ဒါတွေလူလူများတက်တောင့်တက်တာများရှိပါမလားဒီလိုကျွန်တော်တွေးမိပါတယ်သူဆို88ရက်လောက်ဆိုရင်တော့ပြောရင်တော့အချမ်းမြင့်ဟာ2လကျော်ကျော်လောက်မှတော့လူတွေစိတ်ချမ်းသာသွားနိုင်တယ်စိတ်တည်းပြေပြောက်သွားနိုင်တယ်ကျွန်တော်ထင်ပါတယ်အဲ့တော့ပြောမယ်ဆိုရင်တော့ယနေ့ဖြစ်ပေါ်နေတဲ့သဘောပေးရတဲ့အကြောင်းတော့အရှိစမ်းစရာမရှိပါဘူး
လာမယ့်2015ရွေးကောက်ပွဲဟာတိုင်းပြည်အတွက်ထူးခြားတဲ့အပြောင်းအလဲဖြစ်ဖို့အတွက်ပြည်သူအများစုကမျှော်လင့်နေကြသလိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကလည်းဒီရွေးကောက်ပွဲမှာစောင့်ကြည့်လေ့လာဖို့အတွက်နိုင်ငံတကာအဖွဲ့အစည်းတွေကိုပထမဆုံးအကြိမ်ဖိတ်ခေါ်ထားပါတယ်။1948ခုနှစ်မြန်မာနိုင်ငံလွတ်လပ်ရေးရပြီးတဲ့နောက်ပိုင်း6ကြိမ်မြောက်ပါတီစုံရွေးကောက်ပွဲကျင်းပမယ့်ဒီရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတည်းကျင်းပနိုင်ဖို့အတွက်ပြည်တွင်းကနိုင်ငံတကာကပါစောင့်ကြည့်လေ့လာနေကြပါတယ်။လာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပသွားမယ့်ပါတီစုံအထွေထွေရွေးကောက်ပွဲမှာနိုင်ငံရေးပါတီ90ကျော်ဝင်ရောက်ရှိမယ်ကမှဖြစ်ပါရခင်ဗျာ
မြန်မာတခွင်ကဏ္ဍကိုနားဆင်ခဲ့ရတာပါရှင် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်VOA ကနေ EDM အသုံးအင်္ဂလိပ်စာသင်ခန်းစာတွေကိုရေဒီယိုကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့ဗီဒီယိုအစီအစဉ်ဖြစ်နေတဲ့အင်္ဂလိပ်စာလေ့လာနိုင်တဲ့3မိနစ်စာအင်္ဂလိပ်စာနဲ့မာချေမွန်ရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ကြပါတယ်ရှင်ဟုတ်ထူးနေ့ညပိုင်းအစီအစဉ်တွေမကြာခင်အဆုံးသတ်တော်မှာပါကြာနေကြာရှိနေတဲ့အချိန်အတွင်းသတင်းချင်းချုပ်ကိုမတ်သိငိထိုက်ကတည်းကပြောပြပေးပါအောင်ရှင်ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေထံကိုဝင်ရောက်လာကြတဲ့ရှေးပြောင်ဒုက္ခသည်တွေကိုဟန်ဂရီနိုင်ငံကစားပြရတဲ့နေချက်တွေကိုပိတ်ပြီးနိုင်ငံတွင်ဝင်ရောက်ခွင့်ပိတ်ပင်လိုက်ပြီးတဲ့နောက်နိုင်ငံနဲ့ဝင်ရောက်ဖို့ဆက်ပြီးတော့ကြိုးစားနေတဲ့ရှေးပြောင်ဒုက္ခသည်တွေကိုမျက်ရည်ယိုပုံးနေမိသက်ပတ်တွေတုံးပြီးတော့တားဆီးနေပါတယ်ဒီကနေ့မှာပဲခရိုအေးရှားနိုင်ငံကပြောင်းဖူးခင်တွေကိုဖျက်ပြီးရောက်ရှိလာနေကြတဲ့ယာနဲ့ချီတဲ့ရှေးပြောင်ဒုက္ခသည်တွေကိုတော့ခရိုအေးရှားနိုင်ငံကကြီးကြီးပြူပြူလက်ခံပါတယ်စာပြရနေဆက်ကိုဖျက်ပြီးဟန်ဂရီနိုင်ငံတဲကိုတရားမဝင်ဝင်ရောက်လာတဲ့အီဗရာအမျိုးသားတဦးကိုမနေ့တုန်းကပဲဟန်ဂရီနိုင်ငံတွင်းမှာတနှစ်ထောင်ချပြီးနေနှင်တန်ပေးဖို့ဟန်ဂရီတရားရုံးကအမိန့်ချလိုက်ပါတယ်ဒီဆုံးဖြတ်ချက်ကိုခရိုအေးရှားဝန်ကြီးချုပ်ကဝေဖန်လိုက်ပြီးတော့ဆီးရီးယားနိုင်ငံနဲ့တခြားဆစ်ဖြစ်နေတဲ့အရှေ့လဲပိုင်းနိုင်ငံတွေကထွက်ပြေးလာကြတဲ့ရွှေပြောင်ဒုက္ခသည်တွေကိုလက်ခံဖို့အတွက်ခရိုအေးရှားနိုင်ငံအနေနဲ့ပြင်ဆင်ထားတယ်လို့ဝန်ကြီးချုပ်ကပြောဆိုပါတယ်စာပြရနောက်ပိုင်းနေဆက်ကနေရွှေပြောင်ဒုက္ခသည်တွေခရိုအေးရှားနိုင်ငံဘက်ကိုလမ်းလျှောက်လာကြတဲ့အချိန်မှာပဲခရိုအေးရှားအနာပိုင်တို့ကနေဆက်မှာထောင်ကွာ90ပြည်လုံနှစ်တွေကဘောလ်ကန်ဒေသစစ်ပွဲတွင်ကျန်းရှိနေသေးတဲ့မိုင်းခွင်းတွေကိုအမှတ်အသားလုပ်ပေးဖို့အတွက်မိုင်းရှင်လင်းရေးကျွမ်းကျင်သူတွေကိုနေဆက်ကိုအရေးပေါ်ဆေးလွှတ်ခဲ့ပါတယ်။ဟန်ဂရီအနာပိုင်တို့ကတော့သူတို့နေဆက်တွေကိုပိတ်ထားရတာဟာနေရရင်မှာဖိနှိပ်ညှင်းဆဲခံရလို့ထွက်ပြေးလာကြတာမဟုတ်ဘဲစီးပွားရေးအခွင့်အလမ်းကောင်းရှာဖွေကြတဲ့ရွှေပြောင်ဒုက္ခသည်တွေအုံနဲ့ကျင်းတဲ့နိုင်ငံတွင်ဝင်ရောက်လာမယ့်အရေးကိုကာကွယ်နေတာသာဖြစ်တယ်လို့ခုခံပြောဆိုနေပါတယ်ရှင်။ဆီးရီးယားသမ္မတဘာရှားအယ်အာဆတ်ကဆီးရီးယားပြည်ပခအစတွေကအနောက်နိုင်ငံတွေဟာအကြမ်းဖက်သမားတွေကိုထောက်ခံအားပေးခဲ့တယ်လို့ပြောဆိုလိုက်ပြီးသူ့နိုင်ငံတွေကနေဥရောပကိုဒုက္ခသည်တွေအလုံးအရှင်းနဲ့ထွက်ခွာနေတာနဲ့ပတ်သက်လို့အနောက်နိုင်ငံတွေရဲ့အနောက်နိုင်ငံတွေကိုအပြစ်ဖို့လိုက်ပါတယ်ဆီးရီးယားမှာငြိမ်းချမ်းတဲ့လူမှုဆန္ဒပြပွဲတွေပြင်းပြင်းထန်ထန်ခြေမုံခံရပြီးနိုင်ငံရေးအုပ်စုတွေအမျိုးမျိုးကွဲကပြည်တွင်းစစ်ပဋိပက္ခတွေစတင်ခဲ့တဲ့2011ခုနှစ်မတ်လကစလို့ဆီးရီးယားပြည်သူထပ်ဝက်လောက်ဟာအိုးအိမ်ဆုံးခွာထွက်ပြေးခဲ့ကြရတာဖြစ်ပါတယ်ရှင ်တရင်ချင်းချုပ်ကိုမတ်တငီထိုက်ကကြေညာပေးခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆူမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ် VOA American အတန်းရဲ့မနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီခွဲကနေ9နာရီခွဲထိလိုင်းဒိုမီတာ24 kHz 11.33 MHz နဲ့လိုင်းဒိုမီတာ40 kHz 9430ရောကနေဖန်ယူနာဆင်နိုင်ပါတယ်တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကြမ်းမာရှင်လမ်းပါစေရှင် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါ
This program has come to you from the Voice of America, Washington.